Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဖေဖော်ဝါရီလ28ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွှင့်စီစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မူကကျမစုမွန်ပါ
။မင်္ဂလာညချမ်းပါရှင်။ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမစုမွန်နဲ့တူပြပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာအပြစ်ရရေးဂျိုးဘိုင်ဒန်ရဲ့အဆိုပြုချက်ကိုဖြစ်နိုင်ခြင်းမရှိဘူးလို့ကာတာ၊အစ္စရေးနဲ့ဟာမတ်တို့ကပြောလိုက်ပါတယ်။စီမွန်မထမ်းမနီယာအမိန့်ပေါ်မြန်မာပြည်သူတွေစုရင်ပူပန်နေတာကိုစာနာနားလည်မိတဲ့အကြောင်းရန်ကုန်မှာရှိတဲ့ဗြိတိရှ်တန်ရုံအကြီးကြီးကပြောလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မကွေးတိုင်းမြစ်ချေနဲ့စစ်တုဒ္ဓရာမြို့နယ်တွေမှာတော့စစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာယာနဲ့ခြိတဲ့ပြည်သူတွေရဲ့နေအိမ်တွေမိရှုခံရတယ်လို့အရက်သားတချို့မိလောင်တည်ဆုံမှုဖြစ်ခဲ့ပါတယ
်စစ်တောင်းထုတ်ပြီးတော့မိရှုတော့နေရောပေါင်းအင်ဂျီ150လောက်ပါသွားတိုက်ပွဲမရှိဘူးတက်လာပြီးတော့ညနေဘူးတက်လာမိရှုသွားတာပြည်သူ၃ယောက်ကလည်းအဲ့မိတဲ့ပါသွားတယ်လို့ပြောမှလားမသိဘူးကြောက်နေတယ်ကြောက်
မြစ်ချေဒေသခံပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်အစုံနဲ့အတူရခိုင်ပြည်နယ်မင်းပြားမြို့နယ်ကစစ်ကောင်စီရဲ့တခုတည်းသောအမှတ်6တိုင်းဗဟိုလေးကျေးရေးတင်တဲ့ကြောင့်ကိုအေးရခိုင်တပ်တော်ကမနေ့ညနေကသိမ်းပိုက်နိုင်ခဲ့ပါတယ်မွန်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင
်လေဗနွန်တောင်ပိုင်းမှာရှိတဲ့ဟစ်ဖိုလာလက်နက်ပစ္စည်းတူလောင်ထားတဲ့နေရာကိုပြင်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့လေဗနွန်ကနေပစ်လိုက်တဲ့ဒုံးကျည်အများအပြားကိုဂျာပြန်ဟန်တားနိုင်ခဲ့တယ်လို့အစ္စရေးကဒီနေ့ပဲပြောလိုက်ပါတယ်။ဂါဇာတောင်ပိုင်းမှာရှိတဲ့ခန်ယူနစ်ဒေသကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အပြင်ဂါဇာမြောက်ပိုင်းမှာလည်းမြေပြင်စစ်ဆင်ရေးတွေပြုလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကသတင်းထုတ်ပြန်ထားပါတယ်။အပြစ်ခက်ရစဲရေးရဲ့ဒဇာကန်လွတ်မြောက်ရေးသဘောတူညီချက်အသစ်ဖြစ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုချက်နဲ့ပတ်သက်လို့ဒီကိစ္စမှာပါဝင်ဆွေးနွေးကြတဲ့ကာတာ၊အစ္စရေးနဲ့ဟာမတ်တို့ကဖြစ်နိုင်ခြင်းမရှိကြောင်းပြောဆိုထားပါသေးတယ်ပြီးခဲ့တဲ့သတင်းပတ်ကပြင်သစ်နိုင်ငံပါရီမြို့မှာဆွေးနွေးခဲ့တဲ့မွတ်စလင်တွေဥပုပ်လာအတွင်းရပ်ပေါင်း40ကြာအပြစ်ခက်ရစဲမဲ့အစီအစဉ်ကိုတော့ဟာမတ်စ်ဘက်ကသဘောတူလက်ခံဖို့စဉ်းစားနေပါတယ်ကာတာမှာရောက်နေတဲ့နှစ်ဖက်စလုံးကတာဝန်ရှိသူတွေကတော့အသေးစိတ်အချက်အလက်တွေဆက်ပြီးညှိနှိုင်းနိုင်မှုအတွက်ကြိုးစားနေကြပါတယ်ကာတာနိုင်ငံဈာရေးဌာနပြောရေးဆိုခွင့်ရှိသူမတ်အယ်လ်အန်ဆာရီကတော့သဘောတူညီချက်ကိုအကောင့်ထည့်ဖို့ရမှာအဟန့်ထားဖြစ်စေတဲ့ကိစ္စရပ်တွေပေါ်အပိသက်သဘောတူညီချက်မရှိသေးတဲ့အကြောင်းသဘောတူညီချက်တစ်ခုခုရနိုင်မယ်လို့လည်းမျှော်လင့်ကြောင်းပြောထားပါတယ်။ဟာမတ်စ်ဘက်ကတာဝန်ရှိသူတို့ကတော့အပြစ်ခက်ရစဲရေးနဲ့အစ္စရစ်တပ်တွေစုခွာပေးရေးကိစ္စတွေမှာကွာဟချက်ကြီးကြီးမားမားရှိနေတော့မယ်လို့ပြောထားပါတယ်ရှင်။
ရှီမန်နိုင်ငံအခြေဆိုင်ဟူတီတပုန်တွေရဲ့အဝေးထိန်ဒရုန်း၅စင်းကိုမနေ့နောက်ပိုင်းတုန်းကအမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေကပင်လယ်နီဒေသမှာဂျားဖြတ်ပစ်ချနိုင်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောလိုက်ပါတယ်။အီရန်တို့အားပေးထောက်ခံနေတဲ့ဟူတီတပုန်တွေထိန်းချုပ်ရာရှီမန်နိုင်ငံကနေပစ်လွတ်လိုက်တာလို့လည်းအမေရိကန်စစ်တပ်အလဲပိုင်းဒေသကုတ်ကဲရေးဌာနကပြောပါတယ်။အဲ့ဒီဒရုန်းတွေကဒေသရင်းမှာရှိတဲ့ကုန်တင်သင်္ဘောတွေအမေရိကန်ရေတပ်နဲ့မဟာမိတ်သင်္ဘောတွေအတွက်အန္တရာယ်ကြီးတာကြောင့်ပစ်ချခဲ့တယ်လို့လည်းပြောပါတယ်အမေရိကန်နဲ့မဟာမိတ်တပ်တွေဟာပင်လယ်နီဒေသမှာတင်မောတွေကိုတိုက်ခိုက်နေတဲ့ဟူတီတပုန်တွေကိုလက်နဲ့ချီပြီးတော့တံပြန်တိုက်ခိုက်နေတာဖြစ်ပါတယ်ဟူတီတပုန်တွေကတော့ဂါဇာမှာရှိတဲ့ပါလက်စတိုင်းနေနဲ့သွေးစည်းညီညွတ်မှုရှိကြောင်းပြသတဲ့အနေနဲ့တိုက်ခိုက်တာလို့ဆိုပါတယ်တိုက်ခိုက်မှုတွေကြောင့်တင်မောကုမ္ပဏီအများအပြားဟာပင်လယ်နီဒေသလမ်းကြောင်းကိုရှောင်ရှားလာခဲ့ပြီးတော့ပို့ပြီးတော့မှခရီးရှည်ပြီးကုန်ကြစရိတ်များတဲ့အာဖရိကဘက်လမ်းကြောင်းတွေကိုတုံးလာနေကြတာဖြစ်ပါတယ်ရှင်
ရုရှားရဲ့ကြွကြော်မှုကိုတိုက်ထုတ်နိုင်မှုအတွက်ထက်လောင်းပံ့ပိုးကူညီမှုတွေကိုရှာဖွေနေတဲ့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီဟာအယ်ဘေးနီးယားမှာဒေတာရင်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ကာကွယ်ရေးနဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုအပါအဝင်ယူကရိန်းရဲ့ငြိမ်းချမ်းအစီအစဉ်တွေကိုအယ်ဘေးနီးယားဝန်ကြီးချုပ်အယ်ဒီရာမာနဲ့တွေ့ဆုံဆွေးနွေးမယ်လို့ပြောပါတယ်။ထာဝရငြိမ်းချမ်းရေးအတွက်ယူကရိန်းရဲ့ကြိုးပမ်းမှုတွေကိုထောက်ခံဖို့နဲ့ဆွစ်ဇာလန်မှာကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးထိပ်သီးအစည်းအဝေးပွဲကျင်းပဖို့ကိုလည်းသမ္မတဇလန်စကီက X လူမှုကွန်ရက်မှာရေးသားထားပါတယ်။အယ်ဘေးနီးယားနိုင်ငံသားဝင်ကြီး အီဂလီဟာဆာနီကလည်းယူကရိန်းရဲ့ငင်းချမ်းရေးကြိုးပမ်းအားထုတ်မှုတွေကိုအပြည့်အဝထောက်ခံကြောင်းနဲ့ယူကရိန်းပြန်လည်တိစောက်ရေးကြိုးပမ်းမှုတွေကိုကူညီဆောင်ရွက်ပေးဖို့ကိုလည်းဂရိကဝေပြူကြောင်းပြောပါတယ်။နှစ်နိုင်ငံဆက်ဆံရေးကိုတိုးမြင့်ဖို့နဲ့ရုရှားရဲ့ရန်လိုမှုကိုတိုက်ဖျက်ရမှာယူကရိန်းနဲ့တသားရဲ့ရည်တည်မယ်လို့လည်းသူက X လူမှုကွန်ရက်မှာရေးသားထားပါတယ်။ရုရှားဟာဒရုန်းစစ်စီးအပါအဝင်အရေးအတွက်မတတ်မနိုင်သေးတဲ့ပဲ့ထိန်ဒုံးကျည်တွေနဲ့ညဘက်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းယူကရိန်းစစ်တပ်ကပြောထားပါတယ်။ယူကရိန်းလေတပ်ကတော့အိုဒက်ဆာနဲ့မိုက်ခိုလစ်ဒေသတွေမှာဂျားပြတ်ဟန်တောင်းမှုတွေပြုလုပ်ခဲ့ပြီးတော့ဒရုန်းစစ်စင်းကိုလည်းဖျက်ဆီးခဲ့တယ်လို့ပြောပါရရှင်
။အမေရိကန်ပြည်ထောင်စုမစ္စီဂန်ပြည်နယ်မှာမနေ့ဖေဖော်ဝါရီလ28ရက်နေ့အင်္ဂါနေ့ကကျင်းပတဲ့ပါတီတွင်းသမ္မတလောင်းရွေးချယ်ပွဲတွေမှာတော့ဒီမိုကရက်ပါတီကသမ္မတဂျိုးဘိုင်ဒန်အနိုင်ရပါတယ်။ရီပါဘလစ်ကန်ပါတီဘက်ကတော့သမ္မတဟောင်းဒေါ်နယ်ထရန့်အနိုင်ရသွားပါတယ်။သူတို့နှစ်ယောက်စလုံးအနိုင်ရမယ်ဆိုတာကိုအများကမျှော်လင့်ပြီးသားဖြစ်ပေမဲ့လည်းရွေးကောက်ပွဲအတွက်အဓိကကျတဲ့ပြည်နယ်ကြီးတစ်ခုဖြစ်တာကြောင့်အနိုင်ရတဲ့ပမာဏနဲ့လူထုထောက်ခံမှုအရှိန်ဘလောက်ရှိသလဲဆိုတာကိုလေးလက်သူတွေကအနီးကပ်စောင့်ကြည့်နေကြပါတယ်။2020ပြည့်နှစ်တုန်းကသမ္မတရွေးကောက်ပွဲမှာသမ္မတဂျိုးဘိုင်ဒန်အနိုင်ရခဲ့တဲ့မစ်ချီဂန်ပြည်နယ်မှာတော့ဒီတစ်ချိန်မှာထရန့်နဲ့ပြန်ပြီးတော့ရှင်ပြိုင်ရနိုင်ခြင်းရှိပါတယ်။ဒီမိုကရက်ပါတီတွင်ရွေးကောက်ပွဲမဲအလုံးရဲ့၃ပုံ၂ပုံရေတွက်ပြီးချိန်မှာတော့သမ္မတဘိုင်ဒန်က81ရာခိုင်နှုန်းအနိုင်ရနေပါတယ်။ဒါပေမဲ့လည်းမဲအလုံးရဲ့73ရာခိုင်နှုန်းကတော့သမ္မတဘိုင်ဒန်ကိုမဲပေးမဲ့အစားဘသူကိုမှထောက်ခံမဲမပေးဘူးဆိုတဲ့မဲကိုရွေးချယ်ထားပါတယ်။အရက်နွေဘွားအများပြားနေထိုင်တဲ့မစ်ချီဂန်ပြည်နယ်မှာတော့အစ္စရေးနဲ့ဟာမတ်စ်တို့ရဲ့ဂါဇာပြည်ပခအတွင်းမှာသမ္မတဘိုင်ဒန်ကအစ္စရေးကိုထောက်ခံတဲ့မူဝါဒကိုကန့်ကွက်တဲ့အနေနဲ့ဒီမိုကရက်ပါတီဝင်တချို့ကဘယ်သူ့ကိုမှမဲမပေးဘူးဆိုတဲ့မဲပြားတွေကိုထားခဲ့ကြပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်အတွက်ကတော့ Republican Party တွင်သမ္မတလောင်းပနာမရွေးချယ်ပွဲတွေမှာ6ချိန်မြောက်ဇက်တိုက်အနိုင်ရရှိနေပါတယ်ရှင်။
ဒီ American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1180ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဘုရုံညဗီဒီယိုရဲ့ထိတဲရောက်သတင်းတွေကိုဆက်လက်ပြပြပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာစစ်ကောင်စီကမကြခင်ကထုတ်ပြန်လိုက်တဲ့အရွယ်ရောက်ပြီးလူငယ်တွေစစ်မှုမထမ်းမနေရအမိန့်ပေါ်မြန်မာပြည်သူတွေစိုးရိမ်ပူပန်နေတာကိုစာနာနားလည်မိတဲ့အကြောင်းဗြိတိရှ်တန်ယုံရန်ကုန်အကြီးအကဲကမစ္စတာကန်အိုဖလာရတီကရန်တန်ယုံ Facebook လူမှုကွန်ရက်မှာသတင်းစကားပါထားပါဗျ။မြန်မာနိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့တနစ်တာအတွင်းလေးလာခဲ့ရတဲ့အရာတွေကိုပြောဆိုရင်းမြန်မာနိုင်ငံရဲ့အခြေအနေတချို့ကိုလည်းထည့်သွင်းပြောဆိုထားပါဗ
ျ။ You've all already endured so much and I know that the newannouncement on conscription has
စစ်မှုမထမ်းမနေရဥပဒေကြောင့်အိမ်နီးချင်းနိုင်ငံတွေနဲ့ပြည်ပကိုထောက်ခါဖို့ကြိုးစားနေကြတဲ့လူငယ်တွေပုံများလာတယ်လို့ပြည်တွင်းမှာလည်းမရေရာမှုနဲ့စိုးရိမ်ပူပန်မှုတွေပုံများလာနေပါတယ်။ဗြိတိန်တန်ယုံရန်ကုန်အကြီးအကဲမစ္စတာကန်အိုဖလာရတီရဲ့အနေနဲ့စာနာကြောင်ထုတ်ဖော်ပြောဆိုတဲ့ပြည်တွင်းကပထမဆုံးတန်အရာရှိဖြစ်ပါတယ်။စစ်ကောင်စီပြောခွင့်ရကတော့2019တကောင်စင်းအရာစစ်မှုရန်ဥပဒေနဲ့အကျုံးဝင်တဲ့သူ73သန်းရှိပြီးတော့အမျိုးသား6သန်းကျော်နဲ့အမျိုးသမီး9သန်းနီးပါးရှိတဲ့အကြောင်းလက်တလုံးမှာတော့အမျိုးသမီးတွေကိုခေါ်ယူမဲ့အစီအစဉ်မရှိသေးတဲ့အကြောင်းကိုလည်းပြောဆိုထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ်တွန် M. Drews ကတော့အရက်သားတွေကိုအတင်းကျပ်စစ်တပ်ထဲဝင်ခိုင်းတာဟာကြီးရွာတွေကိုတိုက်ခိုက်မိရှို့နေတာတွေဟာမြန်မာစစ်ကောင်စီအနေနဲ့အင်အားချိနေလာတာကိုပြသပြီးတော့လူရုရဲ့မကြေမနက်ဒေါသတွေပိုပြီးကြီးမားလာစေမှာဖြစ်တဲ့အကြောင်းလည်းတုံ့ပြန်ပြောဆိုထားပါတယ်ရှင်
မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီရမုံငွေအတွက်ဩစတြေးလျနိုင်ငံရဲ့ရရရရထောက်ပံ့ကူညီမှုကိုကျေးဇူးတင်တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ် UNOCHA ကအရင်က Twitter လူမှုကွန်ရက်ဖြစ်တဲ့ H မှာဒီကနေ့ရေးသားဖော်ပြပါဗျ။အကူအညီပေးတဲ့ပမာဏရဲ့အတိအကျကိုတော့ဖော်ပြမထားပါဘူး။ဩစတြေးလျနိုင်ငံကပေးတဲ့အကူအညီတွေကိုမြန်မာနိုင်ငံကလိုအပ်နေတဲ့ပြည်သူတွေလက်ထက်ကိုပေးရမယ်လို့ H လူမှုကွန်ရက်မှာရေးသားထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားတဲ့လူမှုအတိုင်းအဝိုင်းအတွက်ဩစတြေးလျဒေါ်လာ235သန်းကူညီဖို့ဩစတြေးလျနိုင်ငံက2023ခုနှစ်ဒီဇင်ဘာမှာကျင်းပတဲ့ကမ္ဘာဒုက္ခသည်ရေးရညီလာခံမှာကတိပေးထားပါတယ်။2018ခုနှစ်နောက်ပိုင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်တို့ကြားလူသားချင်းစာနာမှုအကူအညီဩစတြေးလျဒေါ်လာ625သန်းပေးရတာဖြစ်ပါတယ်။တစ်ချိန်တည်းမှာ ဲမြန်မာနိုင်ငံကအမျိုးသမီးတွေအတွက်အရေးသွေးမီတဲ့ကျန်းမာရေးဝန်ဆောင်မှုနဲ့အရေးပေါ်အကူအညီတွေအတွက်ဦးစားပေးဆောင်ရွက်နေတယ်ဆိုတာကိုဩစတြေးလျတန်ယုံကဖေဖော်ဝါရီလ26ရက်နေ့တနင်္လာနေ့ကကြေညာချက်ထုတ်ပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကတော့မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကနေအာဏာမသိမ်းခင်တုန်းကလူသားချင်းစာနာမှုအကူအညီလိုအပ်တဲ့သူကတသန်းပဲရှိပေမဲ့ဆီယာနာသိမ်းပြီး3နှစ်အကြာမှာတော့18တန်းအထိတိုးလာခဲ့တယ်လို့ပြောဆိုထားပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရောဖွံ့ဖြိုးရေးအစီအစဉ်တွေအတွက်ပါလိုအပ်တဲ့ပမာဏထက်အကြီးအကျယ်ညှော်နှဲနေတာကိုထောက်ပြပြီးတော့အရေးပေါ်ကူညီနိုင်အောင်ထောက်ပံ့ဖို့နိုင်ငံတကာအတိုင်းအဝိုင်းကိုတောင်းဆိုနေပါတယ်ရှင်
။နေဆက်ဖြတ်ကျော်အွန်လိုင်းလေလံမှုမှာပါဝင်နေတယ်လို့တန်မြတ်ရှိသူစုစုပေါင်း268ဦးကိုလာအိုနိုင်ငံကနေတရုတ်နိုင်ငံကိုပြန်ပို့ခဲ့တယ်လို့တရုတ်လုံခြုံရေးဝန်ကြီးဌာနကဒီကနေ့ဖေဖော်ဝါရီလ28ရက်နေ့မှာထုတ်ပြန်ပါတယ်။အဲ့ဒီတန်မြတ်ရှိသူတွေထဲမှာရာဇဝတ်မှုလုပ်ငန်းတွေမှာအဓိကငွေကြေးရင်းနှီးမြှုပ်နှံထားသူရှိဦး။နောက်ပြီးတော့တရုတ်နိုင်ငံအနှံ့အပြားမှာတပ်ဆိုင်ရာအမှုပေါင်း1600နီးပါးလောက်ဆွဲချက်တင်ခံထားရတဲ့ရာဇဝတ်ကိုင်းခေါင်းဆောင်တွေနဲ့နောက်လိုက်အပေါင်းပါ54ဦးလို့ပါဝင်တယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါဟာတရုတ်နဲ့လာအိုနှစ်နိုင်ငံရဲတပ်ဖွဲ့ကြပူးပေါင်းဆောင်ရွက်မှုရဲ့အရေးပါတဲ့အောင်မြင်မှုရလဒ်ဖြစ်တယ်လို့လည်းဆိုပါရယ်။လာအိုနိုင်ငံအခြေပြုနေတဲ့အွန်လိုင်းလိမ်လည်တဲ့စိုက်ဘာရာဇဝတ်ကိုင်းတွေဖြိုခွင်းမှုနဲ့မှုခင်းနှိမ်နှင်းမှုအလုပ်အဖွဲ့ကိုတရုတ်ကဇန်နဝါရီလမှာဆီလုပ်ခဲ့တာပါ။နှစ်နိုင်ငံပူးပေါင်းတပ်ဖွဲ့တွေဟာမှုခင်းနယ်မြေအများအပြားကိုဝင်ရောက်စီးနှင်းဖမ်းဆီးခဲ့ပြီးတော့မိုဘိုင်းဖုန်းတွေနဲ့ကွန်ပျူတာပေါင်း2400ကျော်ကိုလည်းသိမ်းဆီးခဲ့တယ်လို့လာအိုလုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်။ဒီတော့တွင်မှာပဲထိုင်းမြန်မာနဲ့လာအိုသုံးနိုင်ငံနယ်နိမိတ်ထိစပ်နေတဲ့ရှေတရီကန်ဒေတာမှာအလုတ်ကင်လင်းလင်းမှုတွေတိုးလာနေတာကိုသတိထားကြဖို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနကလည်းဖေဖော်ဝါရီလ28ရက်ဒီကနေ့ကြေညာချက်ထုတ်ပြန်ထားပါဗျာ။အမြဲအစွန်အများပြားရမယ်ဆိုပြီးလူတွေကိုဆွဲဆောင်ပြန်ပေးဆွဲအရမစီခိုင်းတာတွေတိုးမြင့်လာတဲ့အတွက်အဲ့ဒီဒေတာကိုအထူးသတိထားကြဖို့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့ထိုင်းနိုင်ငံတို့ဦးစီးပြီးတော့အရှေ့တောင်အာရှရဲ့နိုင်ငံစုံပါဝင်တဲ့အရှေ့ကြဆုံးစီးရဲလေ့ကျင့်မှုရွှေမွေဟောက်စီးရဲလေ့ကျင့်မှုကော့ပရာဂို2024ကိုမနေ့တော့ကတရားဝင်စတင်ဖွင့်လှစ်လိုက်ပါတယ
် With activities ranging from amphibious shore landings to command and control exercises and combined arms exercises
ထိုင်းနိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီးရောဘတ်ဂူဒက်ပြောသွားတာကတော့ရေကြောင်းနဲ့ကုန်းလမ်းနှစ်သွဲကန့်တက်လေ့ကျင့်မှုအမိန်ပေးတဲ့စနစ်နဲ့ထိန်းချုပ်ရေးကြည်အစ်စ်နဲ့ပြစ်ခတ်မှုစတဲ့ပူပေါင်းလေ့ကျင့်မှုတွေအပြင်စိုက်ဘာနဲ့လူသားချင်းစာနာမှုကူညီရေးလုပ်ငန်းတွေပါဝင်ပြီးတော့ဒီနှစ်ရွှေမွေဟောက်စစ်စီရေးဟာအနာဂတ်မှာပေါ်လာနိုင်ခြေရှိတဲ့စိန်ခေါ်မှုအသစ်တွေနဲ့လက်ရှိရင်ဆိုင်နေရတာတွေအတွက်ပြင်ဆင်တာဖြစ်တယ်လို့ပြောဆိုသွားတာဖြစ်ပါတယ်။ဒီရွှေမွေဟောက်စစ်ရေးလေ့ကျင့်မှုမှာတော့နိုင်ငံပေါင်း30ကတပ်ဖွဲ့ဝင် 9,000 ကျော်ပါဝင်ပြီးတော့မတ်လ10ရက်နေ့ထိတရားဝင်ကျင်းပမှာဖြစ်ပါတယ်။ထိုင်းရဲ့ဆက်ဆံရေးနီးကပ်တဲ့မြန်မာနိုင်ငံကတော့အရင်တုန်းကလေ့လာသူအဖြစ်နဲ့တက်ရောက်ဖူးပေမဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကနေစလို့ပါဝင်တာကိုမတွေ့ရသေးပါဘူးရှင်ဗုဒ္ဓဖူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့မကွေးတိုင်းမြစ်ခြေနဲ့စစ်ထုတ်တရာမြို့နယ်ထဲမှာစစ်ကောင်စီတပ်ရဲ့နေမြင့်ရှင်းလင်းမှုတွေအတွင်းမှာအရသာပြည်သူတွေထိခိုက်ဒေဆုံးရတဲ့သတင်းကိုတင်ပြပေးကြပါတယ်မကွေးတိုင်းမြစ်ခြေမြို့နယ်နဲ့စစ်ထုတ်တရာမြို့နယ်တွေမှာစစ်ကောင်စီတပ်ရဲ့နေမြင့်ရှင်းလင်းရေးအတွင်းမှာကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားပြီးတော့ရာနဲ့ချီတဲ့ပြည်သူတွေရဲ့နေအိမ်တွေမိရှုခံရသလိုအရသာတချို့လည်းမိလောင်ဒေဆုံးခဲ့ပါတယ်မန္တလေးတိုင်းမရရာမြို့နယ်မှာလည်းစစ်တပ်ရဲ့နေမြင့်ရှင်းလင်းရေးအတွင်းမှာအရသာတွေတပ်ဖြတ်ခံရပါတယ်စီးရဲတင်းမာနေတဲ့စကိုင်းတိုင်းနဲ့ကကလေးတောင်ပိုင်းမှာလည်းတိုက်ပွဲတွေဆက်ရှိပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်နေပါဗျ။မကွေးတိုင်းမန္တလေးတိုင်းနဲ့စကိုင်းတိုင်းနဲ့ကစစ်ရေးအခြေအနေတွေအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငင်းချမ်းပြောပြပေးပါမယ်
။မကွေးတိုင်းမြစ်ခြေမြို့နဲ့ကံမားမြို့ကားလမ်းဘေးမှာရှိတဲ့ခြိုင်ကျေးရွာကိုရွာနဲ့2မိုင်လောက်ဝေးတဲ့ဖလန်အိုရွာမှာတက်ဆွဲနေတဲ့စစ်တပ်ကဖေဖော်ဝါရီလ28ရက်ညနေပိုင်းမှာဝင်ရောက်လာပြီးအရဲသားတွေရဲ့နေအိမ်ကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါဗျ။တိုက်ပွဲဖြစ်တာမရှိဘဲဝင်မီးရှို့ခဲ့တာဖြစ်ပြီးတော့အရဲသားတွေလည်းနေအိမ်ထဲမှာမီးလောင်သေဆုံးခဲ့တယ်လို့မြစ်ခြေဒေသခံတူကအခုလိုပြောပါတယ
်။မနေ့ကညနေ 4:00 ပိုးစားနဲ့စာကြည့်စစ်တောင်းထိုးတာကချိုင်းအချိန်တိုင်းတော့ချိန်ကိုစစ်တောင်းထိုးပြီးတော့မီးရှို့သွား။အဲ့နေရောနေရောပေါင်းအင်ဂျီ150လောက်ပါသွား။တိုက်ပွဲမရှိဘူးတက်တက်လာပြီးတော့ညနေကိုတက်တက်လာမီးရှို့သွားတာ။ပြည်သူ3ယောက်ကလည်းအဲ့မီးတဲ့ပါသွားတယ်လို့ပြောရမလားမသိဘူးကြောက်နေတယ်ကြောက်။အလောင်းတလောင်းကတော့အမီးတွေကတွေ့တယ်မင်းမတွေလောင်းအောင
်အင်ဂျီ300ကျော်ရှိတဲ့ခြိုင်ကျေးရွာရဲ့အင်ဂျီထပ်ဝက်နီးပါးမီးလောင်ကျွမ်းခဲ့တာဖြစ်ပြီးတော့ဒ ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပေမဲ့စစ်တပ်အာဘော်တွေဖော်ပြနေတဲ့လူမှုကွန်ရက်မှာတော့ခြိုင်ကျေးရွာမှာကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်နေတဲ့အတွက်နယ်မြေရှင်းလင်းချိန်မှာမိုင်းနဲ့လက်နက်တချို့သိမ်းဆည်းရမိခဲ့တယ်လို့ဖော်ပြထားပါတယ်။ချင်းပြည်နယ်ကံပက်လက်မြို့နာကဇေရုတ်တရာမြို့နယ်တဲကလုံကြီးကျေးရွာကိုရွာနဲ့တမိုင်းသာကွာမှာရှိတဲ့လက်ပံချင်းကျေးရွာကစစ်တပ်နဲ့စစ်တပ်ထောက်ခံသူပြူစောထီတွေကဖေဖော်ဝါရီလ25ရက်မှာဝင်ရောက်ပြီးမိရှို့ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေစိုးမိုးနယ်မြေတဲကိုနယ်မြေရှင်းလင်းမှုရောက်လာချိန်မှာလမ်းမှာထိတွေ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကအထိနာတဲ့အတွက်အင်ဂျင်130ရှိတဲ့လုံကြီးကျေးရွာကိုမိရှို့ဖျက်ဆီးသွားတာလို့လည်းပြောပါတယ်။နေအိမ်108လုံးမီးလောင်ကျွမ်းခဲ့ပြီးစာတင်ကျောင်းနဲ့ဖုန်ကြီးကျောင်းမှာမီးလောင်ပျက်စီးသွားခဲ့ပါတယ်။လူထိခိုက်တာမရှိဘဲတရွာလုံးစစ်ဘေးရှောင်နေရတဲ့အတွက်စားနပ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့လည်းကူညီပေးဆောင်ရွက်နေသူတွေကပြောပါတယ်။မန္တလေးတိုင်းပြည်ဦးလွင်ခရိုင်ထဲကမတရားမျိုးနယ်ထဲမှာလဲစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေပါတယ်။မတရားမျိုးပေါ်မှာတက်ဆွဲထားတဲ့စစ်တပ်ဟာဖေဖော်ဝါရီလ28ရက်မနက်3:00လောက်မှာမြို့မြောက်ဘက်ကကျေးရွာတွေဘက်ကိုရောက်လာပြီးနယ်မြေရှင်းလင်းရေးတွေလုပ်နေတာပါ။နယ်မြေရှင်းလင်းရေးအတွင်းနေနေမိရှို့ဖျက်ဆီးခံရပြီးတော့အမျိုးသား2ဦးလဲတပ်ဖြတ်ခံခဲ့ရတယ်လို့မတရားမျိုးသတင်းတာဝန်ခံက VOA ကိုအခုလိုပြောပါတယ်
။သက္ကသာဆိုရင်ကျွန်တော်အင်အားတရားဝန်ကြီးကလည်းကျွန်တော်မရယာမျိုးနဲ့မြန်ကန်ကြီးရောအင်းကြီးရောကြီးရောပြီးတော့ကျွန်တော်မျိုးတင်ကြီးရောဒိဋ္ဌိဆောင်ကြီးရောပေါ့နော်နောက်ပြီးတော့ဒိဋ္ဌိဆောင်ကြီးရောပေါ့ဒိဋ္ဌိဆောင်ကြီးရောကျွန်တော်ကိုင်းကြီးရောဖတ်ဒီကိုစောင်းထုတ်ဝင်ရောက်လာမျိုးရှိနောက်ပြီးတော့ကြီးရောကအင်းကြီးနှလုံးပေါ့နော်ပြီးတော့ကျွန်တော်တို့ဒီကန်ကြီးကအင်းကြီးရှေ့လုံးကျောင်းစုပေါင်းဆယ်လုံးမျိုးဖြစ်ပြီးရရှိပါတယ်ပြီးတော့ကျွန်တော်တို့ဖမ်းမိတဲ့ဒီလုံးကိုလည်းတစ်ဖက်ခဲ့တဲ့အကြီးကြီးတစ်ခုကိုတွေ့ရတယ်အကျောင်းဥပ္ပဒေအူစားရောင်းကအဖက်ရှင်နဲ့ကျွန်တော်ဒီတရားပေါ့နော်အဲတော့မြေပါတရားကျွန်တော်အဲမှာတစ်ဖြတ်တာရှိရဲ့ပြီးတော့ကျွန်တော်38နှစ်ရှိတဲ့ကျွန်တော်မြေပါတရားကိုလည်းတစ်ဖြတ်ခဲ့တာမျိုးရှိတယ်ဗျဟုတ
်နေနေမီးရှို့အရက်သားတွေကိုတတ်ဖြတ်ခဲ့ပြီးတဲ့နောက်စစ်တပ်ဟာမတရားမျိုးပေါ်ပြန်လဲထွက်ခွာသွားတယ်လို့လည်းသူကပြောပါတယ်မတရားမျိုးနယ်ထဲမှာအခု2024ခုနှစ်နှစ်လတာအတွင်းပြည်သူစေုပ်ထက်မနဲ့တတ်ဖြတ်ခံခဲ့ရတယ်လို့မြေပြင်စင်းကောက်ယူသူတွေကပြောပါတယ်စီရင်တင်မှနေတဲ့သခိုင်းတိုင်းကကလေးမျိုးတောင်ပိုင်းမှာဒီကနေ့ဖေဖော်ဝါရီလ28ရက်ညနေပိုင်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့စစ်တပ်ဘက်ကလေကြောင်းသုံးတိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကလေးမျိုးသတင်းစုံစမ်းစစ်ဆေးရေးတာဝန်ခံဖြစ်သူက
ထူမာဗျထူမာဘက်ကိုကျွန်တော်တို့ကလေးမျိုးတွေကနေဒီမှာကား6စီးနဲ့ဟောပါတော့ကား6စီးနဲ့အင်အား100ကျော်အဲ့တရားကျော်တော့စစ်တောင်းထိုးလာတယ်ထူမာဘက်ကိုလေစစ်တောင်းထိုးလာတဲ့အချိန်မှာပဲအဲကျွန်တော်တို့ဒေါ်လိုင်းတပ်ဖွဲ့နဲ့ဒေါ်လိုင်းကြီးတပ်ဖွဲ့နဲ့ဝင်တွေ့ရပေါ့နော်တကယ်ပြစ်ကြတယ်ပေါ့ဒီအချိန်မှာသူတို့ဘက်ကမဖောက်နိုင်တဲ့အတွက်ကြောင့်မလို့အဲဝေဟင်နဲ့လာပြီးတော့ပြစ်သွားတယ်ဗျာဝေဟင်နဲ့ကျွန်တော်35
ကာကွယ်တပ်ဖွဲ့တွေဟာအခုလ21ရက်ကစလို့ကလေးမျိုးတောင်ပိုင်းမှာကောမြောက်ပိုင်းမှာပါတိုက်ပွဲတွေဖြစ်ပွားနေပြီးကာကွယ်တပ်ဖွဲ့တွေကစစ်တပ်တပ်ဆွဲထားတဲ့နေရာ၄နေရာထပ်မံဲကိုတိုက်ခိုက်ခဲ့ပြီးကျေးရွာ၃ရွာကိုသိမ်းပိုက်နိုင်ခဲ့ပါတယ်အဲ့နောက်ဖေဖော်ဝါရီလ26ရက်နေ့မှာတော့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ခဲ့တဲ့ကလေးမျိုးတောင်ပိုင်းကစက္ကန့်ကြီးရွာကိုစစ်တပ်ဘက်ကမြေပြင်ကနေရောဝေဟင်ကနေပါပြန်လည်တိုက်ခိုက်သိမ်းယူခဲ့ပြီးကလေးမျိုးတောင်ပိုင်းကိုစစ်ကြောင်းထိုးနေတာပါဒါအပြင်ကလေးမျိုးပေါ်မှာရှိတဲ့စစ်တပ်ဟာမြို့အနီးအနားကကြီးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်နေအိမ်တွေပေါ်လက်နက်ကြီးကြားရောက်ပောက်ကွဲလို့အရက်သား9ဦးထက်မနည်းသေဆုံးခဲ့ရပြီးအရသားတွေလည်းကြေးရွာတွေကိုစွန့်ခွာပြီးစစ်ဘေးတိမ်းရှောင်နေရပါတယ်ခင်ဗျာ
ဒါကတော့မကွေးစကိုင်းဘက်ကစစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးအခြေအနေတွေနဲ့ပတ်သက်လို့ကိုငိမ့်ညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်စစ်ကောင်စီတိုင်းဗဟိုလေးကျေးစခန်းကိုအေးရခိုင်တပ်တော်ကသိမ်းပိုက်နိုင်ခဲ့တဲ့အခြေအနေကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်မင်းပြားမြို့နယ်တွင်သိမ်းပိုက်ဖို့ကြံနေသေးတဲ့စစ်ကောင်စီတပ်ရဲ့တခုတည်းသောအမှတ်9တိုင်းဗဟိုလေးကျေးတင်နန်းကြောင်ကိုမနေ့ညနေပိုင်းတုန်းကအေးရခိုင်တပ်တော်ကသိမ်းပိုက်နိုင်ခဲ့ပါတယ်ရခိုင်မြောက်ပိုင်းကရသေးတောင်ဘူးတီတောင်မောင်နှောနဲ့ပုံနှကျိုးမြို့နယ်တွေမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုသိမ်းပိုက်နိုင်မှုရခိုင်တပ်တော်အေးကဒီကနေ့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ရခိုင်ဘက်ကစစ်ရေးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါမယ်
။ရခိုင်တပ်တော်အေအေကရခိုင်ပြည်မြောက်ပိုင်းမင်းပြားမြို့နယ်ကစစ်ကောင်စီရဲ့အမှတ်9တိုင်းဗဟိုလက်ကျင့်တင်တဲ့ကြောင့်ကိုမနေ့ကညနေပိုင်းကတင်ပိုက်ခဲ့ပြီးလက်နက်ခဲယမ်းအမြောက်များတင်စီရမိခဲ့တယ်လို့ရခိုင်တပ်တော်အေအေကထုတ်ပြန်ထားပါတယ်။အခုလိုတက်စကန်တွေတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးခံနေရတဲ့စစ်ကောင်စီအနေနဲ့လူနေကျေးရွာတွေစေယုံတွေစာတင်ကျောင်းတွေကိုလေကြောင်းတိုက်ခိုက်တာတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတယ်လို့လည်းအေအေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
มันนี่ก็เลยเมียนมาเนี่ยก็เมียนผู้เสียอยู่เนี่ยตีกันเจ้าว่ากูสักกองสิ่งก็เลยเนี่ยปงเจ้าแค่ไรจังยัดตาด่าเสียเนี่ยฉีดแทงยาสีแก่จ้าหรือวะมันนี่ก็ยัดเส้นอะไรลงมาเลยตีกันเจ้าว่าอันนี้นะกูเลยเนี่ยทำเหมือนปงเจ้าได้แค่แค่เรื่องเดียวกันดูกับเปล่าเลย
โอ้มันนี่ยาเส้นอะไรคุยแล้วว่าสิ่งนี้กูเลยเนี่ยหลับดีสุดละเดียวอันนี้ตาเดียวว่าบุรีก็บุรีดูนู่นสักแค่นี้ก็
ไอ้สิ่งนี้ผมไม่ไปบอกแต่พี่เราตีกันโอ้ตีกันโอ้หลับดีด้วยอารมณ์ยังไงเราที่ทำมือสิบวันที่เราโฮสเลียดูโฮสเดียวกับเราดีมาอยู่อะไรมาไม่ยากเลยกูชาวนี้เจ้าไอ้ยี่มาดูมันสิบวันแล้วเจ้าที่ใครร้องสิบสิ่งสิ่งก็คือลูนี่เจ้าอะไรกูอุติเปียกแค่ไหนอะไรเจ้าตีกันเจ้าอับบาวเองอันนี้นะเจ้าอะไรก็ตีด้วยกันด้วยเป็นลูกยากูเต็งชาวนี้เจ้าอะไรลูกทวีเต็งชาวนี้เจ้าอะไรตีด้วยกันดูกับเปล่าเลย
โน้ยกูไปกินแล้วดูว่าจะน้อยเหรอมันยังไงวะดีกว่าดีกว่าเขาดีช่างนี่จ้าเลยลูกทวีดีช่างนี่จ้าเลยดีด้วยกันดูกับเปล่าเลยโน้ยกูไปกินแล้วดูว่าจะน้อยเหรอมันยังไงวะดีกว่าดีกว่าเขาดีช่างนี่จ้าเลยลูกอยากใครมีเอาไปง่ะเจ้าตัวมีเอาอูเมียนบีเบาเน่เป่าตัวมีอยู่ในรูยก็เทสแคนรูยกูรอสั่งเลทูซิสเซนตักให้ในเรือลูกอยากใครเสียเลือดในตู้พี่เด็กกูทุ่งยีกับเปล่าเลย
อ่ะคู่กันแล้วมาเราเอ๊ะจะกันเลยดีดีก็ ดีแค่เนี้ยมีอะไรก็สูงขึ้นได้ดีมองด้วยปกติจังเลยแต่ที่จังเลยเออสรุปว่ามาสูงขึ้นยังไม่มีอะไรก็ที่ก็ทุ่งเส้นนี้ละมีอะไรก็จะน่ารู้ด้วยเนี่ยเลยแล้วที่คู่ว่าเราเจ้าอยู่มาสูงขึ้นเลยดีที่ก่อนที่จะกันเนี่ยตัวเลยดีหรือว่าแตงกาพี่ตัวเราเนี่ยก็จะน่ารู้ด้วยเลยก็เลยเจ้าอยู่สูงขึ้นดีเป็นเลยการจันทร์มาดีเจ้าเลยก็ลงว่าท้าวไม่ใช่หู
เจ้าเรืออินาโกเป็นใจยังไม่สุดยังหามอยู่ที่ที่นี่จะเล่าอะไรมีเรื่องสิ่งเล่าเล่าเสียชีวิตที่จารดีเอ๊ะประกาศทุกสิ่งเลยเช่นเมียนชาเลยเมียนชาเราก็จะดูดีที่ต้องดีประกาศเลยตัวเราเลยลู่เลี้ยงขันยาเลยเช่นนี้มีสิ่งเล่าเราก็รู้ยังเลยว่าคู่เราได้ไปเลยจังอยากให้พี่เนี่ยมาโอ้เองส่งความทุกปีเนี่ยดูเต็มที่สิ่งนี้แล้วว่าได้ไปอยากให้พี่ด้วยก็เลยยืนยันว่ากูสิ่งสิ่งก็เป็นสุดท้ายแล้วกงสิ่งสิ่งมือเรื่องกูสิ่งสิ่ง ို့ထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ရခိုင်မင်းပြားကစစ်ကောင်စီတိုင်းဗဟိုလေးကြီးစခန်းကိုအေးရခိုင်တပ်တော်ကသိမ်းပိုက်နိုင်ခဲ့တဲ့အခြေအနေကိုစံကြော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မွန်ပြည်နယ်ဘက်ကစစ်ပေးဆောင်ပြည်သူတွေအခက်ကြုံနေရတဲ့သတင်းကိုတင်ပြပေးကြပါမယ်မွန်ပြည်နယ်အတွင်းကစစ်ပေးဆောင်ပြည်သူတွေဟာစားဝတ်နေရေးခက်ခဲလာတဲ့အတွက်တချို့ကနေဆက်ဖြတ်ကျော်ပြီးတော့အလုပ်လုပ်နေကြရတယ်လို့တချို့ကလည်းအကူအညီရတဲ့ဒေသတွေစီကိုရွှေ့ပြောင်းပြီးနေထိုင်နေကြရတယ်လို့စစ်ပေးဆောင်ပြည်သူတွေက VOA ကိုပြောပါရယ်စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့ကြားတိုက်ပွဲကာလကြာမြင့်လာတာနဲ့အမျှအဓိကအစာရေစာရိတ်ခါရှားပါလာတဲ့ပြဿနာတွေနဲ့ရင်ဆိုင်နေရတာဖြစ်ပါရယ်တိုက်ပွဲတွေပြင်းထန်နေတဲ့မွန်ပြည်နယ်ကြိုင်မြောဘက်ကစစ်ပေးတဲ့ဒေသခံပြည်သူတွေရဲ့အခက်အခဲတွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့အလိမ္မာပြောပြပေးပါမယ်
။ကြံပြောမြို့နယ်ချောင်းနှခွာကျေးရွာတစ်ဝိုက်ကဒေသခံတွေဘေးလွရာမှာထွက်ပြေးတိမ်းရှောင်နေတာလေးလောက်လောက်ရှိလာပါပြီ။စစ်ပြေးရှောင်တာကာလကြာရှည်လို့အများစုကစားရည်တောင်ရည်အခက်အခဲဖြစ်လာကြပါတယ်။စားဝတ်နေရေးဖြည့်ရှင်ဖို့အတွက်ကျောက်ရကြာပန်းအလုပ်လုပ်ကြရရတယ်လို့ထိုင်းနိုင်ငံကိုတွားပြီးတော့အလုပ်လုပ်သူတွေလည်းများလာတယ်လို့ချောင်းနှခွာရာကတအူကပြောပါတယ်။
ဒီမှာတော့ကြောင်ရကြပန်းတော့အခုပဲပြန်တော့သာဝတာဝအစင်မပြီးဘူးဆိုတော့အလောက်လိုက်လောက်ရတယ်မဟုတ်လို့ဒီလိုပဲပေါ့စီပွားရေးတွေကြာကောင်းတော့ပြက်ကြကောင်းတော့ကျိုးအဆန်းပြေတွေပါတယ်တော့သွားကြတယ်မဟုတ်ဘူးတော့မကြတော့လူရှင်နေတော့မရှိဘူးပေါ့ကြော်ရီပဲကြာမှာတော့လူရှင်နေတော့ရှိတယ်လူဝေးကြတယ်ဟုတ်သာဝတာဝဆန်တော့ဘာတော့မရတိနိုင်ဘူးရင်းစီကြတော့အလောက်တွေပါတယ်လိုက်လောက်ရမှာပဲပေါ့
ချောင်းနှခွရာကတော့အရင်ကချောင်းနှခွရွာမှာစိုက်ကဲပြေးဆိုင်ဖွင့်ပြီးတော့အသက်မွေးဝမ်းကြောင်းပြုနေသူပါရွာမှာတိုက်ပွဲဖြစ်လို့မူးတုံမျိုးနယ်ဘက်ကိုစစ်ပေးခိုးလုံလာပြီးတော့စားဝတ်လေးရအခက်ခဲကြောင်းလက်ရှိကြုံရကြပတ်အလုံးလုံးနေရတာလို့ဆိုပါတယ်နောက်ထပ်ရွာကတူကတော့စားဝတ်လေးခက်ခဲလို့တချို့သူတွေနိုင်ငံသားထွက်အလုံးလုံးနေတယ်လို့ပြောပါတယ
်အခက်ခဲကြတော့ဟိုကိုယ်လုံးဆိုမလုံးရတော့ကျေကျေနပ်ဆက်လည်းကြီးရမှာတုံးကိုဘူးဆိုတော့ဟိုထိုင်းမသွားကြရမှာဘယ်တော့ညာတော့သွားနေပြီထိုင်းတော့ထွက်သွားနေတော့တုံးမောင်ဒီပေါ်တော့ဖြစ်ပါလားဘူးလို့ဆိုနေထိုင်းဝင်ပြီးဘာလဲဒီအဲ့မှာဒီတော့လူကြီးတွေလောက်ပဲကြံပြီးတော့သူ့နပ်ဆက်စီးတဲ့လူတွေလည်းဆက်မတက်နေဒါမှတော့ဘာလဲရောပါချစ်ပေါ်တော့ဘာချက်စီးတဲ့လူတွေပါညာဆိုရင်တော့အထိုင်းသွားလူတွေရာအေးဒီကနေ့သူပြန်ပို့လာမှာပေါ့
ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလဆိုင်ပတ်လောက်က มูบีเดจายมยอนเนกยีบีเดจาเอซิจิโกสะตวยทาเรช่องนครตะดาอลีตวายมาสิกกองซีตันเนกยีอะมโยดาลุมยาวเยตับบรอกยีเนเนลีเนรวยอูตองละยีปูบาวตะโดจาละผัดไตปวยเปญไทเกบีรอเยบายด้วยช่องนครตะดาโกเตยอยู่ไนเกราบาไตปวยจาวช่องนครดาวกะลีพยาโกเมตยูจาวกวยมะยังกงผัดเตกงกอกขมากอปะลออัตถายะกะนาโล ลากะซายจั่นดออักกะลอมะยิกะลาปอลอเกปอลอจีซะเรจื้อยวา20ทับมะเนโออิ่งซุกขวาเบลุยาโกทั่วเปี้ยเตช่องนี่จายาราบาช่องนครตะไว้มาตอลายเยตับบาวซูรีเป็ดซุบปี้เดนาวเล็ดชิช่องนครยวามาสิกกองซีตัดตวยอไทฉะทาปี้รอเปลาเจเลดาคันรีโกยวาเรเปมวยบูลุยวากันรีกะเปียวบาเร
ยอรี่เนี่ยมาสิกกองซีตัดตวยอไทฉะลุช้าနေပြီးတော့တွေ့တဲ့လူကိုဖန်စီမေးမြန်းနေရမှုကြောက်လန့်နေတယ်လို့ဆိုပါတယ်စစ်ကောင်စီတက်ဆွဲထားတဲ့နေရာနဲ့ဝေးတဲ့ဈေးရွာတွေကပြန်လိုက်ကြပြီပဲချောင်းနှခွနဲ့အနီးလာကရွာတွေကတော့မပြန်နိုင်သေးဘူးလို့ရွာကန်ကအခုလို့ပြောပါတယ်ပြန်တော့ပြန်ဖြစ်တော့ပြောရင်ကျန်းစီကြည့်တယ်မှာချောင်းနှခွရောဖယားကောင်ရောဖတ်တီကောင်ရောပြန်မရဘူးအဲ့ဒီပြည်တဲ့နယ
ပါတယ်စည်ရည်တည်ကြည်လေးတဲ့အခြေအစ်ကောင်းစီတက်စခန်းနဲ့လမ်းနဲ့ကျွေးရွာတချို့ကနေရက်ပြန်လာနေကြပါတယ်စီပြေဒုက္ခတဲ့အများစုကမူးထုံမြို့နယ်ဘက်ကဖုန်တီကြောင့်နဲ့ဆွေမျိုးလေးဆယ်ရာမှာခိုးလုံနေကြတယ်လို့တချို့ကရာဘာချန်နယ်မှာနေပြီးတော့ရာဘာအစီအစဉ်နေကြပါတယ်ကျွာသူရသားတွေကတော့ဒေတာတည်ကြည်ပြီးတော့နေရက်ပြန်နိုင်ဖို့မျှော်လင့်နေကြတယ်လို့ပြောပါတယ်ရှင် အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်မှာမနေ့တုန်းကကျင်းပခဲ့တဲ့ပါတီတွင်သမ္မတလောင်ပနာမရွေးချယ်ပွဲမှာမဲပေးခဲ့တဲ့သူနဲ့ဆက်သွယ်မေးမြန်းထားတာကိုတင်ပြပေးကြပါမယ်။အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်မှာအင်္ဂါနေ့တုန်းကကျင်းပခဲ့တဲ့ပါတီတွင်သမ္မတလောင်ပနာမရွေးချယ်ပွဲမှာတော့ဒီမိုကရက်ပါတီကလက်ရှိသမ္မတဂျိုးဘိုင်ဒန်ကဦးဆောင်အနိုင်ရနေပြီးတော့ရီပါဘလစ်ကန်ပါ
နှစ်ယောက်ရှိလားနှစ်ယောက်စလုံးတော့ပေးပြီးပါပြီအာကျွန်တော်ကတော့ဒီနိုင်ငံအတွက်အကောင်းဆုံးလုပ်ပေးနိုင်တဲ့သူတော့မေးပေးခဲ့တယ်ကိုအဲ့လိုပဲကျွန်တော်ပြောချင်တယ်ပြီးတော့ကျွန်တော်အမျိုးသမီးကတော့သူလည်းသူ့ရဲ့ဆန္ဒအတိုင်းပဲသူဗုတ်တယ်သူပါဗုတ်လဲဆိုတော့ကျွန်တော်လည်းမသိပါဘူးခင်ဗျာဆိုတော့ကျွန်တော်တို့အဓိကတော့ဒီနိုင်ငံအတွက်အကောင်းဆုံးလုပ်ပေးနိုင်တဲ့သူပေါ့လေအဲ့ဒီဟာကိုကျွန်တော်ဗုတ်ခဲ့တယ်လို့ပဲကျွန်တော်ပြောချင်တယ်ဟုတ်ကဲ့မေးပေးခဲ့တယ
်ဟုတ်ကဲ့အဲ့ဒီမီဆီဂန်ပြည်နယ်မှာလေဒီဒီမိုကရက်နဲ့ရီပဘလစ်ကန်ပါတီတွေကဘယ်ကောင်းဆောင်တွေမဲရဖို့ပုံများနေလဲခင်ဗျာ
အာအဓိကကထင်ရှားတဲ့ကောင်းဆောင်ကရီပဘလစ်ကန်ဘက်ဆိုရင်တော့ဒီဒေါ်နယ်ထရမ့်ပေါ့ပြီးတော့နီကီဟဲလေးပေါ့သူတို့နှစ်ယောက်ရယ်ပြီးတော့တခြားလူတွေ3-5ယောက်လောက်ပါမယ်ထင်တယ်ပြီးတော့ဒီမိုကရက်ဘက်ဆိုလို့ရှိရင်တော့ဒီအဓိကတော့အခုလက်ရှိသမရလေตุปาเมติรอตะชาจนตะชาปาริรอไม่ติว
สรอกตะแกยวยกอกป่วยเฉิงยောက်ลายินดีมิชิแกนปีเนมาเบปาร์ตี้เยตํราหนองกะอนันยะจีปูมาเมคัมมันเลยครับ
เนี่ยอ๋อจนรอมิชิแกนสเตทอ่ะสวิงสเตทสรอเลยอะคูจนเนเรเนียกะเวสมิชิแกนสรอดีอีสมิชิแกนเบมมาอดีกะอาภิญตรุดีมิชิแกนเนี่ยရွေးကောက်ပွဲကိုအဓိကအားဖြင့်အဲ့ဘက်ကနေဘေးဘက်ကိုသူတို့ဗုတ်ပေးတာများတယ်ဆိုတော့ပုံမူတည်ပြီးတော့လေများသောအားဖြင့်အနိုင်ရသွားကြတာပေါ့ဆိုတော့ကျွန်တော်အထင်အမြင်ပြောမယ်ဆိုလို့ရှိရင် East ဘက်မှာဆိုလို့ရှိရင် East Michigan ဘက်မှာဆိုလို့ရှိရင် Republican ဘက်မှာဆိုရင်တော့ဒီများသောအားဖြင့် Nikki Haley ကိုပေးမယ်လို့ကျွန်တော်ထင်တယ် And Western Michigan ဘက်မှာဆိုရင်တော့ဒီအခုသမ္မတဟောင်း Donald Trump ပေါ့လေအဲ့ဒါပေးမယ်လို့ကျွန်တော်ထင်တယ်ပြီးတော့ဒီဒီမိုကရက်ဘက်မှာဆိုရင်တော့လက်ရှိအခုသမရပဲလက်ရှိသမရဂျိုးဘိုင်ဒန်ပေါ့အနိုင်ရမယ်လို့ကျွန်တော်ယုံတယ် ဘယ်ချိန်ကျရင် result ထွက်လာမှာဆိုတော့ကျွန်တော်လည်းမသိဘူးကျွန်တော်တရင်ထဲမှာကြားတဲ့လောက်ကတော့ဒီကျွန်တော်ရဲ့ state secretary ကဟို announce သွားတာလေ early voting system နဲ့ vote ရဲ့လို့ဒီနှစ်မှာ1 million လောက်ရှိတယ်လို့သူ announce လုပ်သွားတယ်
ဒါကတော့မစ်ရှိဂန်ပြည်နယ်ကသမ္မတလောင်းပနားမရွေးချယ်ပွဲမှာမဲပေးခဲ့တဲ့အမေရိကန်နိုင်ငံသားမြန်မာနယ်ဘွားကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဖေဖော်ဝါရီလ28ရက်ဗုဒ္ဓဖူးညချမ်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ line meter 19 kHz 15953ည line meter 25 kHz 11803ည line meter 32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အဒီတာနဲ့ဆွေးနွေးကန် generation z season နဲ့အားကစားခန္ဓာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့ဥကျော်စန္ဒာရဲ့အဒီတာနဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ Ukraine စစ်နဲ့ American အကူအညီဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်ရုရှားတို့ရဲ့ကျူးကျော်မှုကို Ukraine ဘက်ကတံပြန်ထိုးစစ်ဆင်နေတဲ့အချိန်မှာပဲရုရှားတွေကနယ်မြေတွေကိုသိမ်းပိုက်ပြီးတော့အောင်ပွဲခံနေပါတယ်ဒါကတော့ American နဲ့မဟာမိတ်တို့ရဲ့အကူအညီမရနိုင်ခဲ့လို့ပဲဖြစ်တယ်လို့ဆိုပါတယ်ပြပအကူအညီအထူးသဖြင့် American တို့ရဲ့အကူအညီက Ukraine အတွက်ဘလောက်အရေးပါပါသလဲရှေ့ဆက်ပြီးတော့ဘာတွေဖြစ်လာနိုင်ခြေရှိသလဲဆိုတာကိုဒီသတင်းမဲ့ရဲ့ Editor နဲ့ဆွေးနွေးကန်အစီအစဉ်မှာဥကျော်စန္ဒာကိုမမျက်တစီအောင်ကဆွေးနွေးတင်ပြထားပါတယ
်မင်္ဂလာပါဥကျော်စန္ဒာရှင
်မင်္ဂလာပါမြတ်ရှင်
အခုဆိုရင်ဒီ Ukraine စစ်ပွဲက3နှစ်ထဲဝင်လာပါပြီအခြေအနေကဘယ်လိုရှိပါလဲဘယ်ဘက်ကနိုင်နေပါလဲ
မွန်းလင်းလင်းပြောရင်တော့ Ukraine ဘက်ကနည်းနည်းအရေးနိုင်နေတယ်လို့ပြောမှာဖြစ်ပါတယ်အခု3နှစ်ထဲဝင်လာပြီ2နှစ်ထဲရောက်တော့ Ukraine ကဘာစဉ်းစားလာလဲဆိုတော့ counter offensive တံပြန်ထိုးစစ်ဆင်မဲ့ဆိုတော့ကျူးကျော်လာတဲ့ရုရှားတပ်တွေကိုတံပြန်ထိုးစစ်ဆိုတော့သူတို့ပြတ်ထန်ဆုံးတူးစားခဲ့ပါတယ်ဒါပေမဲ့မအောင်မြင်ပါဘူးပထမဆုံးရုရှားတွေကသူတို့ရဲ့ယူကရိန်းမျိုးဖြစ်တဲ့ဘာကူကိုပြန်သိမ်းသွားတယ်နောက်မကြာသေးခင်လာပိုင်းအတွင်းမှာပဲအဖတီကာကိုသိမ်းတယ်ဆိုတော့ဒီဟာတကယ့်ကို landmark victory for russia ရုရှားတွေအတွက်မှတ်လောက်သလားအောက်ပွဲဖြစ်ပါတယ်ဒါယူကရိန်းသမ္မတတို့ကလည်းဝန်ခံကြတယ်နောက်တစ်ခါစီးရင်အားဖြင့်ရှင်မယ်ဆိုရင်လည်းရုရှားကယူကရိန်းထက်အများကြီးအင်အားစားပါတယ်ရုရှားအမေရိကန်ပြည်ရင်ကမ္ဘာမှာစီးရင်အကြီးဆုံးနိုင်ငံဖြစ်တယ်ဆိုတော့ Ukraine ကသူများအကူအညီနဲ့နေရတာဖြစ်ပါတယ်။စစ်ရင်အားဖြင့်စစ်သားအရေးအတွက်ကအစ Military Service ဒီဘုံနဲ့ညီမချင်း Ukraine မှာ3သိန်းကျော်လောက်ရှိနေတာ၊ရှမ်းမှာ7သိန်းကျော်လောက်ရှိတဲ့အခါ PC လက်နက်ကရိယာအလုံးရုရှားဖက်ဖက်စားပါတယ်ဆိုတော့အခုခါမှာလည်းပဲရုရှားဘက်ကအင်အားကောက်နေတယ်ပြန်သိမ်းနိုင်တယ် Ukraine ရဲ့တံပြန်ထိုးစစ်မအောင်မြင်တဲ့အခြေအနေဖြစ်တယ်လို့ပဲပြောမှာဖြစ်ပါတယ်
တဲ့တင်းတွေထဲမှာတော့ဒီ Ukraine ကရုရှားရဲ့ drone တွေလေးနေကိုပြန်ပြီးတော့ပြစ်ချနေရပါပဲ
ဟုတ်ပါတယ်ဒါပေမဲ့ drone တွေလေးနေဆိုတော့ကျွန်တော်နားလည်လို့ပြောရင်စီးရေးကျွမ်းကျင်တော့မဟုတ်ပါဘူးလေဒါဆိုတာကတော့အောက်ကထီလင်းတက်တွေအမြောက်တက်တွေဆက်လက်သွားဖို့အတွက်လမ်းရှင်းပေးတဲ့သဘောပေါ့လေဆိုတော့ artillery ခေါ်တဲ့အမြောက်တက်ကတိတ်ပြီးတော့အင်အားကောက်နေတာရှာဘက်ကအဲ့ဒါကြောင့်လည်းသူတို့နေပြည်တော်တက်တက်သိမ်းထားတာပေါ့အဲ့ဒီဟာပေါ်ကျော်လာတဲ့လေရင်တို့ drone တို့ကတော့ယူကရိန်းကပြန်ပြင့်နိုင်တာတော့ရှိတယ်ဆိုပေမဲ့လည်းပဲဒီ artillery ကိုသူတို့တွန်းလှန်နိုင်ခြင်းရုရှားရဲ့ artillery ကြီးကြတက်လာတဲ့ဟာတွေအမြောက်တက်တက်လာတဲ့ဟာဆိုတွန်းလှန်နိုင်ခြင်းမရှိလို့အခုလိုအရင်းအမြစ်ညာဖြစ်တယ်လို့ပြောမှာပါ
American ဘက်ကစီအကူအညီတွေကအခုရက်ဆိုင်သွားတယ်ပေါ့နော်အဲ့တော့ American ကသူကတိတွေပေးထားပြီးတော့ဘာကြောင့်တွန်းဆုတ်နေရပါလဲပါတီနိုင်ငံရေးကြောင့်လား
ပါပါတယ်ပါတီနိုင်ငံရေးအကြောင်းဆိုပါတီနိုင်ငံရေးကိုအဓိကပြောမှာပေါ့လေ Democrat သမ္မတဂျိုးဘိုင်ဒန်ကတော့အခုနီးပေးဖို့ဆိုတာအဓိကကွန်ဂရက်မှာသူတို့ဥပဒေပြုတင်သွင်းတယ်အဲ့ဒီဥပဒေကိုအခုခါမှာနောက်ဆုံးအစုပ်ပေါ်လေဘီလီယံ50ကျော်ပေးမဲ့ကိစ္စကို Republican ဆရာကင်္ဂွက်ထားတဲ့အကြောင်းစီမံထုတ်နိုင်ဖြစ်နေပါတယ်ယူကရိန်းကိုသူတို့နိုင်ငံရေးအချင်းထောက်ခံတယ်သို့တော်လည်းပဲသမ္မတဘိုင်ဒန်ရဲ့တခြားဥပဒေတွေဖြစ်တဲ့သမ္မတဘိုင်ဒန်ကနယ်စပ်ကိုလူဝင်မှုကြီးကြပ်ရေးမှာသိပ်ပြီးတော့တင်းတင်းကြပ်ကြပ်မဟုတ်ဘူးပေါ့လေ Republican ဖြစ်ချင်းတယ်လို့မလုပ်ဘူးသူက Mexico Nezama, Luimuji Jairo, Southern Valley, Asylum Kisarumatua, Republican in Majina Puso, Dabu Majina de Yahoo, Ubri, whatever, Ukraine will pay me Ubri, the Congress, we are 12 York Congress Tower. Ara, Senate, a Tesla Doyle, Lumezu Republican Council, Miss McConnell, Pigger, Nayat Lauka, Mediat, who interviewed him at an opera, Chapare, Dana Gisa. Dame, I love the Bora, Mabiob, when I put Tim Mara Republicans this year. A Republic saying there are people who pay them with Kizamangarum, Pazimulu Pure at the Borashi, eh? A Republicans, Dijem, and Nazo Apianara Donald Trump go talking and Messana Nega. Republicans say, now we are 2 years, Messana Nega, Pidurigu, Messi and Kauji, Rapier, Sanda the Bora Kauji Kama. Tauset Long Yaga in Nunga, maybe them with Yapira Fares with Kanga Jarasiva, the party Nanga in a Patabido, a fruity senior. Americans, the man young with Jean, America and Nanganjaiwara, Fija Tijan Nijinewara, isolationist, isolationism require my pebble. But Pashmakwa said, Pidong Asri, American Awin, I began at Naji, and young Woodrow Wilson, Hathi, and Adila, Sugurai, Nangu, Sipuem, Pians, we are American Tamara, League of Nations, Sukhara, Nangamadu, Vinu, young Pigere, Nanganya, like the board we, Lampaji Tujare, Tabime. Woodrow Wilson, yeah, nang ngam American appointment chimla hu congress ka kangwe de ha ngaru ha dunya nang ngam yi wi mishu bu si ja ni me so the foreign news ke so through the mind yaw ma kon ha lo isolationist ideally ma si ma za chan ni de lo pyo ma phit par de de ke do ai League of Nations so ha kula tham ka yi si phi bo kula tham ka dutiya ba si ma po pao la de ai League of Nations ka pa talk about si ma po pao khe ra phit de so ai lo the mind yaw le da sin la le ba ne ne sai che ma si ni de lo tin ma de da jaw American he akuni ya နောက်နေ့နေတယ်လို့ပြောမှာဖြစ်ပါတယ်ဥရောပဟောဘယ်လိုအကူအညီတွေဆက်ပေးနေပါလဲဒီဥရောပအကူအညီတွေကယူကရိန်းအတွက်ဘယ်လောက်အရေးပါပါလဲအရေးပါပါတယ်အမေရိကန်ပြီးရင်ဥရောပပေါ့ဥရောပကအမေရိကန်ဟောက်တော့မပေးနိုင်ဘူးပေါ့ဆိုတော့အခုဥရောပရဲ့အကူအညီလည်းပဲနောက်နေနေတယ်ဆိုတော့စောစောကအဲ့ဒီအာဖရိကကြားသွားပြီးနောက်မှာယူကရိန်းတမနာကပြောတယ်ဘယ်လိုဒီမှာစကင်းလင်စကီကသူတို့ရဲ့အကူအညီနောက်နေလို့ငါတို့ မှာ European တွေကမေးတယ်ဒီစီပွဲပြီးဖို့အချိန်လေးလာလာပြီဆိုအဲ့ဒီကိစ္စကိုကျွန်တော်မမင်းနဲ့ခင်ဗျားတို့ကိုခင်ဗျားမေးပါတယ်ခင်ဗျားတို့ကိုခင်ဗျားပြန်မေးခင်ဗျားတို့ကဘယ်လောက်အကူအညီပေးနိုင်တယ်ဘယ်လောက်မြန်မြန်ဆန်ဆန်ပေးနိုင်တယ်ဆိုတဲ့အပေါ်မှာမူတည်ရဲခင်ဗျားတို့ကယူကရိန်းကိုကူညီနေရတာဟာ charity မဟုတ်ဘူးစနာဂရင်းနာဆက်လို့အလှပေးနေလို့မမှတ်နဲ့ခင်ဗျားတို့နိုင်ငံခင်ဗျားတို့ရဲ့လွတ်လပ်ခွင့်ကိုကျုပ်ကရှေ့ကကာကွယ်တိုက်နေရတာဟုတ်ဟုတ်တယ်လေယူကရိန်းပြည်သူကရုရှားဆက်ပြီးတော့ဥရောပအန္တရာယ်ဖြစ်လာနိုင်တယ်ဆိုပြီးတော့အဲ့ဒါကိုပြောသွားတာဖြစ်တယ်ဆိုတော့ယူအဲ့ဒီကြမှာဘူးဥရောပကလည်းပဲဆက်ပြီးမပေးနိုင်ဖြစ်နေတယ်အမေရိကန်ပြည်တဲ့တဝက်လောက်တောင်မှမရှိသေးပါပဲဒါပေမဲ့လည်းသူတို့ကတောင်းနှင်းနေသူတို့နှောင့်နှေးတဲ့အကြောင်းရင်းကတော့သူတို့စီမှာခွဲတန်းချထားတယ်ဥရောပသမဂ္ဂနိုင်ငံတွေမှာစီးပွားရေးကိစ္စပါညာပူးပေါင်းဆောင်ရွက်ကြတဲ့ဥပဒေကိစ္စမှာ CA ဟာသူ National Affairs ဖြစ်တယ်စီးရေးကိစ္စနဲ့ပတ်သက်ပြီးတော့စီးရေးမှာသဘောတူညီမှုမရှိဘူးနေတို့မှာရှိရဲဥရောပသမဂ္ဂအနေနဲ့မရှိဘူးဆိုတော့ဥရောပသမဂ္ဂတွေမှာသူတို့နိုင်ငံရဲ့တိုင်းပြည်ဗန္ဒာရေးအချိုးအစားလိုက်ပေးရတယ်ဆိုဂျာမနီကဗန္ဒာရေးအတောင်းတင်းဆုံးဆိုသူအများဆုံးပေးရတယ်အဲ့ဒီကိစ္စမှာလည်းပဲနည်းနည်းမကြည့်မလဲဖြစ်တယ်သူနဲ့ငါများဆိုတဲ့ကိစ္စရှိရလို့သိရပါတယ်နောက်တစ်ခုကလည်းအမေရိကန်နှောင့်နှင်းနေတဲ့ကိစ္စအမေရိကန်မှာနောက်ပိုင်းမှာဘယ်လိုဖြစ်လာမလဲဘာညာဆိုတာသူတို့စောင့်ကြည့်နေတဲ့သဘောလည်းဖြစ်မယ်အဲ့ဒီဟာလည်းပါတယ်လို့ထင်ပါတယ်
ဒီမှာဒီအမေရိကန်ရဲ့ယူကရိန်းပေါ်သဘောထားဥရောပနိုင်ငံတွေနဲ့ဘာကွာလို့ပါလဲ
အာဥရောပကဘူရေးကြီးတယ်အစကတည်းကဥရောပဟာကမ္ဘာစစ်တွေဖြစ်ရင်ဥရောပမှာပဲဖြစ်မလဲအခုရုရှားနဲ့စစ်ဖြစ်လာရင်လည်းဥရောပပဲဖြစ်မှာအမေရိကန်ကသဘုတ်တရားကြီးချထားတာရောက်လာမှာမဟုတ်ဘူးဆိုတော့အဓိကအဲဒီကဥရောပမှာစစ်ဖြစ်တိုင်းအမေရိကန်အစတက်တက်ကြွကြွမပါခဲ့ဘူးဒုတိယကမ္ဘာစစ်တွေသူတို့ပေါ်ဟာဗတ်ပန်းကပြစ်လာတဲ့ခမာခဲသူတို့ဝင်နေဆွေးလုပ်လိုက်တာဖြစ်တယ်ဆိုတော့မြန်စာအဖြစ်ဥရောပကပုခံရတယ်ဥရောပနဲ့အမေရိကန်ကွာတာကဒနာအင်အားချင်းကွာတယ်နောက်ပြီးတော့အဲစီးရဲ့ဒဏ်ကိုပထမဦးဆုံးထိတွေ့ရမယ့်အနေထားမှာအမေရိကန်နဲ့ရှောင်နေလို့ရတဲ့သဘောရှိတယ်ဥရောပခံရမယ်သို့တော့အမေရိကန်ဟာလည်းပဲဥရောပဟာအမေရိကန်ရဲ့စိတ်အရေးကြီးတယ်ဘာကြောင့်လဲဆိုတော့အမေရိကန်ရဲ့ prosperity ချမ်းသာကြွယ်မှုကဥရောပရဲ့ချမ်းသာကြွယ်မှုနဲ့ဆက်နွယ်နေတယ်ဥရောပချွတ်ချုံကြတဲ့အမေရိကန်ချွတ်ချုံကြတော့မှာပဲဒါကြောင့် ဒုတိယကမ္ဘာစစ်ပြီးတဲ့အခါမှာဥရောပကစစ်ဖြစ်ပြီးတော့နယ်လမ်းမထူနိုင်ဖြစ်နေတဲ့အခါမာရှယ်ပလန်တို့ဘာလို့စီမံကိန်းတွေဘာလို့လုတ်ပြီးတော့အမေရိကန်ကဥရောပနယ်လမ်းထူထောင်ရေးကိုလုတ်ပြီးခဲ့ရတာဖြစ်တယ်ဆိုတော့အဲ့ဒီကူတော့ဆက်ဆက်နေပါတယ်သို့တော်လည်းပဲစစ်တမ်းကိုတိုက်ရိုက်ခံရတဲ့အခါတော့ဥရောပကပူပြီးတော့ခံရတယ်ဒါကြောင့်ဥရောပကပူပြီးတော့စိုးရင်စစ်တယ်လို့ယူဆကြပါတယ်ခင်ဗျအ
ဲ့ယူကရိန်းစစ်ပွဲအဆုံးသတ်ဖို့ကအမေရိကန်နဲ့အနောက်နိုင်ငံတွေပေါ်မှာလုံးဝမူတည်နေရဲဆိုတဲ့သဘောပါလား
ပြောနိုင်ပါတယ်ယူကရိန်းကရုရှားကိုဘယ်လိုမှစီးရင်အပြစ်မမိနိုင်ပါဘူးအဲ့ဒါကြောင့်လည်းပဲအဓိကလို့ဖြစ်တာနောက်ပြီးရုရှားကလည်းပဲယူကရိန်းကိုဝင်တိုက်ရတဲ့အကြောင်းရင်းပေါ့လေ2014ခရိုင်းမီးယားဘာညာစားဖြစ်ခဲ့တယ်သူတို့ကယူကရိန်းကအနောက်နဲ့သိမ်းနှီးဆက်သွားမယ်တကယ်တော့ဆိုဗီယက်ပြည်ထောင်စုကခွဲထွက်သွားတဲ့ပြည်နယ်တွေသမ္မတနိုင်ငံတွေစီကြဖြစ်လာတဲ့ဟာတွေအဲ့ဒီနိုင်ငံတော်တော်များများဟာရုရှားနဲ့ဆက်ဆံရေးမပြတ်ဘူးချစ်ချစ်ခင်ခင်နေတယ်ယူကရိန်းကတော့ယူကရိန်းကတချို့ဟာနောက်ဖက်ကိုရင်းလာပြီးတော့ဥရောပသမဂ္ဂကိုဝင်မလို့လို့နေတို့မလို့အဲ့ဒီလိုပြည်စံမျိုးဖြစ်လာတဲ့အကြောင်းစပြီးတော့ယူကရိန်းကိုအဲ့လိုမဖြစ်အောင်ရုရှားဘက်ကဟန်တားခြင်းတဲ့သဘောနဲ့စလာတယ်လို့သုံးသပ်ကြတာဖြစ်ပါတယ်ဆိုတော့ဒါဟာဆက်တော့ဆက်ဆက်နေပေါ့လေအဲ့ဒီကွာ
တကယ်လို့များပေါ့နော်2024အမေရိကန်ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကတကြောပြန်အနိုင်ရခဲ့မယ်ဆိုရင်ဒီယူကရိန်းပေါ်မှာအမေရိကန်ရဲ့သဘောထားမူဝါဒတွေကပြောင်းသွားနိုင်မှာလား
အဲဒေါ်နယ်ထရမ့်ကဘာပြောလဲဆိုတော့24နှစ်အတွင်းမှာဒီလိုရပ်လိုက်မယ်ပြောရတော့ဟုတ်မှာပဲဒါပေမဲ့နိုင်ငံရေးမှာရွေးကောက်ပွဲမတိုင်ခင်ပေးတဲ့ကတိပေါ့လေအဲ့ဒါဟာအဲ election promise နဲ့တကယ်လက်တွေ့အနာရှိလာတဲ့အခါလိုရတယ်နော် quadrat ပါတယ်အများနဲ့ထပ်တူကြပါဘူးဒါပေမဲ့ Donald Trump ကတော့တနည်းနဲ့သူကကြိုးစားမှာသူကရုရှားနဲ့ Putin နဲ့ပေါ့လေရုရှားနဲ့ဆိုရတယ်သူကတင်းတင်းတင်းတင်းလည်းဆက်ဆက်မှုလူလာခဲ့တဲ့လူဖြစ်တယ်ဆိုတော့အဲ့လူလည်းဖြစ်ကောင်းဖြစ်နေမှာသူကတော့အဲ့လိုပြောနေတာပဲတချို့ကတော့အဲ့လိုမဖြစ်နိုင်ဘူးလို့လည်းပြောကြတယ်ဒါပေမဲ့တချို့ကတော့ဘယ်လိုသုံးသပ်လဲဆိုတော့ဒီယူကရိန်းဘုဒ္ဓကြီးတယောက်သုံးသပ်တာကျွန်တော်ကြားလိုက်တယ်ဒေါ်နယ်ထရမ့်အနာရရမယ်ဆိုလို့သိကြလိုက်ရင်ရုရှားကပူပြီးတော့စီးရီးကိုအစိမ့်မြင့်ပြီးတော့နေမြေပူသိမ့်မယ်တကယ်လို့စီးစားဖြစ်မယ်ဆိုရင်သူကအပေါ်စီးရနေမှာပေါ့လေဒေါ်နယ်ထရမ့်ကရကြတော့ဆိုရင်သူကအပေါ်စီးရနေပြီးတော့စီးစားနိုင်တဲ့အနေအထားဖြစ်အောင်လုပ်နိုင်မယ်ဆိုပြီးတော့ပြောနေရပါတယ်ဆိုတော့တကယ်ဖြစ်လာမယ်မဖြစ်လာမယ်တော့မပြောနိုင်သေးဘူးဒါပေမဲ့ဒေါ်နယ်ထရမ့်ကတော့ဒီစစ်ပွဲကိုကန့်ကွက်နေတာဖြစ်တယ်ဒီ issue ဒီဘီလင်းရွေးကောက်ပွဲအတွက်အဓိက issue တစ်ခုလည်းဖြစ်လာနိုင်တယ်American Pizzeria XPS money ပေါ့အခွန်တန်း Pizzeria ပတ်စံနဲ့ထပ်ပတ်နေရတာဟုတ်ယူကရိန်းကိုထပ်ပတ်နေဆိုတာအဲ့ဒါကိုတချို့လူတွေကလည်းမပေးသင့်ဘူးဘာညာအဲ့လိုမျိုးထင်တဲ့သဘောရှိတယ်ဆိုတော့နောက် Donald Trump ကတော့ yes to tell America and let's make the American great again ဆိုတော့ America ပြောပြီးတော့ကမ္ဘာမှာအင်အားကြီးဆုံး great နိုင်ငံဖြစ်မယ်ဆိုပြီးတော့သူကကြွေးကြော်နေတယ်ဆိုတော့ပြောင်းလဲသွားနိုင်ပါတယ်အချိန်တွေကတော့ဆိုတော့အဲ့ဒီဟာစစ်ပွဲရစဘူးရသူကလောက်အောင်ကျူးစားတူးစားပါနိုင်မယ်ဒါပေမဲ့အဆုံးနိုင်ငံကဘယ်ဘက်ကအပေါ်စီးရသွားမလဲဆိုတာကတော့သိစနာစရာပါပဲရုရှားဘက်ကအပေါ်စီးနဲ့ဆုံးဖြတ်နိုင်နိုင်မယ်သဘောဖြစ်ပါလိမ့်မယ်အဲ့
တော့ဒီပြောင်းလဲသွားနိုင်တယ်ဆိုတာရှေ့မတူနောက်မဆုတ်အခြေအနေတွေကနေဟိုရုတ်တရက်ပြောင်းလဲသွားတဲ့အနေအထားဖြစ်နိုင်တာပါလားအဲ့လိုဖြစ်ဖို့ဆိုရင်ဘလို့အချက်တွေပေါ်မှာမူတည်ပါလဲ
ဒီဟာကိုစဉ်းစားကြဖို့ကတော့ကဘာကောင်းဆောင်တွေကပြောနေတာပဲပုံမှန်မင်းကြီးကဒီနေ့လားမနေ့လားပြောသေးမလားဒီဟာကိုညဉ့်ညံ့သောဖြစ်ရှင်းပါပြဿနာတွေကအများရန်ပြောနေကြတယ်သူကတော့ဒါပေမဲ့ညဉ့်ညံ့သောဖြစ်ရှင်းတဲ့နေရာမှာဒန်းတူအခြေအနေနဲ့ဖြစ်ရှင်းနိုင်မလားဒီဟာကိုညီဖူကတော့သိခက်ခဲပါလိမ့်မယ်ဆိုတော့တကယ်လို့ဒေါ်နယ်ထရမ့်တက်လာပြီးတော့ပူတင်နဲ့သူတို့အပေးလုပ်ပြီးတော့ရလိုက်တဲ့ဆိုသည့်တိုင်အောင်ဒီပဋိပက္ခညီတော့မှမဟုတ်ဘူးဒါအများရန်ဆက်လက်ပြီးတော့မချေနှက်မှုတွေကတော့ရှိနေကြမှာကြားမှာပဋိပက္ခရှိကြမယ်နောက်တချို့ကလည်းသုံးသပ်ကြတယ်ဒီအမေရိကန်ကဘာမှမလုပ်ဖဲနဲ့အရှော့ပေးပြီးတော့တာပစ်လိုက်ရတဲ့သဘောဖြစ်တယ်ရုရှားကိုအစာပေးပြီးတော့ဆုံးဖြတ်လိုက်စေတဲ့သဘောဖြစ်တယ်ဆိုရင်လည်းတရုတ်ကလည်းစခန်းထလာလိမ့်မယ်သူကတိုင်ဝမ်အစီအပဲမှာပါလေဒီကိစ္စနဲ့ပတ်သက်ပြီးတော့သူကပြပြီးတော့ရောင်းတက်လာမှာပေါ့လေသူကလည်းအထင်ရှားလုပ်လာလိမ့်မယ်ဆိုတော့ပြောနေကြတာရှိပါတယ်ဒါပေမဲ့သမိုင်းဆိုတော့ကျူတင်ပြီးခံမှန်းဖို့ခက်ပါတယ်နာဂတ်ဆိုတာမြင်ရခဲ့တယ်အတိတ်ကကျွန်တော်မြင်ရတာအတိတ်ကနောက်မှရှိရဆိုရင်အတိတ်ကိုကျွန်တော်မြင်ရတယ်အနာဂတ်ကိုကျွန်တော်မမြင်နိုင်ပါဘူ
းဟုတ်ကဲ့ပါအခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသာရှင
်ရပါတယ်မှန်ပါတယ
်ယူကရိန်းစစ်နဲ့အမေရိကန်အကူအညီဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသာကိုမင်းမြတ်ဒဇင်အောင်ကမေးမြန်းဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ပါရှင်မကြခင်မှာတော့အားကစားခံတာကိုတင်ဆက်ပေးဖို့ရှိပါတယ်အခုဆက်ပြီးတော့generation C season ကိုအလှည့်ပေးကြပါရစေ။ American ပြည်တော်စုမှာကျောင်းသားဗီဇာရပြီးတော့ကျောင်းတက်ခွင့်ရဖို့ဆိုတာ generation Z လူငယ်အများစုရဲ့အိမ်မက်ဖြစ်ပါတယ်။ Lashi Chini Maro, a Kaka, Mumu Jam, America, Ma, Janta Queen Yabo Dre, Lungeriga, Pinsimuri, Miazi, Loyabare, Throw Totame, Jango, Yuichere, Shout Taraga Sa, American Bewin Gwen Visa Yashibo, so Pinsin Loka in Yama, Tita Denari, Shang Shaya Mari, Le Shibare, Delomio Generations in Lungeri, Tijin and Mego Negu Tia Alu, Montgomery College Ma, Pinyat Unit, Yamanga Diago, Makinliga, Zagabio Tabare.
Hey, Jensi, you're touching up, you know? Jensi, you're down in the America, my Janda Pisa, and Lavido, Janta Chenelung, you do it. Coco Ryan Lady, my Janta Nivido, Tulu, Janta Chenelung, you couldn't be in your mangled down in Saturday, Harry, to worry your minister, not Antina?
Animana may around your sister, huh? Yakula, she, Marilyn, Mumari College, my Tanya Bono.
Jamata King, yes, Yame Yaria, party chimney.
Tika, Yichi, Tomaro, Kuma Bono, Sena, Ambida Solution, Sena, Alamba, the Chucharo, who private school with Tate Ritaro, Sena Alamba Machia Kata, Drua, Chidi, IGCS, Lumu Hari, Pete Haribono, Ari Hari, Lamati, Arandu, Bono, Arab Dualushin, Maru, put a Majamo Mutibio, IATS, Baby Pit, Two Fair, Baby Pit, Baby Pibono, the Kanjare, Aguna Payanjaro, Julian Mula Kanai, Jamie Shia Bono, Tika, Ayiti, or Aina Kubono. เจ้าอยู่ในข่าวเพจชื่อทวีสินสาเต็มเลยสรุปเลยตัวเปรียบแต่ท่าเลยที่การรีเสิร์ชลงวันนั้นก็กูเพลตัวเช่นเนี้ยกูจะเอากูว่าบ้านเนี่ยตัดชิ้นเนี้ยผมว่าไอดีบ้านส่วนไอดีบ้านเนี่ยปัตตาบีตัดชิ้นเนี้ยไอดีบ้านเนี่ยปัตตาบีอ๋อเป็นเจ้ามีอะไรนั่นไม่ใช่เลยเป็นเจ้ามีอะไรอ๋อนั่นไม่หูลุ่มอยู่วันนั้นกูด้วยสิ่งบีเมย์ที่การรีอะไรวันนั้นซึ่งทำไมเจ้าเนี่ยที่เจ้าหน้ากาวันนั้นที่เจ้าหน้ากาลีเทสเนี่ยซ နော်အဲကိုကိုကလို့ရှိရင် best take တွေကတော့ကိုနဲ့တင့်တော်မယ်ဟိုကိုကကို research လုပ်ပေါ့နော် research လုပ်ပြီးတော့မှာရွေးချယ်ကိုဟိုကဖြစ်တာပေါ့နော်
ကျောင်းလျှောက်တဲ့အခါမှာတချောင်းနဲ့ဝယ်လျှောက်တင်သလားဒါမှမဟုတ်ရှင်တချောင်းနဲ့ပို့ပြီးလျှောက်တင်လားအဲ့လိုမျိုးလျှောက်တာရော visa လျှောက်တဲ့အခါမှာဘယ်လိုတက်ရောက်မှုရှိလဲဆိုတာကိုလည်းသူ့အတွေ့အကြုံနဲ့ရှင်းပြီးတော့ရှင်းပြထားတယ်
ကျောင်းလျှောက်တဲ့အခါမှာဆိုလို့ရှိရင်ပေါ့နော်ဆယ်တန်းအောင်ဗီဇာတွေဒီတက္ကသိုလ်ကမတက်ရသေးဘူးအချို့ကြလည်းဒီ GD အောင်ဗီဇာတွေဒီမြန်မာပြည်မှာလည်း University တွေမတက်ရသေးဘူးအဲ့လိုမျိုးဆိုတော့သူတို့တွေအသက်ကလည်းငယ်သေးတယ်ဆိုတော့သူတို့တို့အဆင်ပြေဆုံးကဒီ College တွေပေါ့နော် Community College တွေကသူတို့တို့အဆင်ပြေဆုံးတချို့ကြတော့လည်းပေါ့နော်ဒီအသက်ကလည်း Graduate ကိုကလည်း Graduate ဖြစ်ပြီးသားလား Graduate ဖြစ်ပြီးသားကိုအတက်ကလည်းပေါ့နော်ဒီ25နောက်ပိုင်း26 29နေဖြစ်ပြီးအဲ့ဒါကိုမှ college ထပ်ပြီးတော့ join မယ်ဆိုလို့ရှိရင်အကြောင်းညီမအထင်ရောအဆင်မပြေဘူးလို့တင်တယ်ဒါပေမဲ့တချို့တွေလည်းရတဲ့လူဖြစ်တယ်အဲ့ဒါလည်းအရန်နေတယ်အ 100% မှာ 10% လောက်ပေါ့နော်အဲ့လိုမျိုးလောက်ပဲရတာပေါ့နော်အဲ့ဒါကလည်းကိုတော့ကို visa မှာပေါ့နော်ကိုတော့ chance အရန်နေတယ်ပေါ့နော်ဘာလို့လဲဆိုတော့ဘာလို့ပြန်လဲတက်ဒီဘာမှမလဲဟိုဝဲရဝဲရပြီးသားလူတယောက်ကဒီမှာ college နှစ်နှစ်ပြန်တော့ဖို့ဆိုတာပေါ့နော်သူတို့တော့တော့မယုံစရာမျိုးဖြစ်တာပေါ့နော်အဓိကကတော့ဒီတချို့ interviewer တွေကကြတော့လေအကြောင်းကိုသူတို့ကနှစ်ကြောင်းလောက်လျှောက်တာကိုကြိုက်ကြတယ်နှစ်ကြောင်းလောက်လျှောက်တာပြီးမှကိုကဘယ်ကြောင်းဥမာညီမတော်ကဆိုလို့ရှိရင်လည်းမေးတယ်နင်ဘယ်ကြောင်းလျှောက်ခဲ့လဲဆိုညီမတော်ကကြတော့နှစ်ကြောင်းလျှောက်ခဲ့တော့ငါဒီကြောင်းနေနှစ်ကြောင်းလျှောက်ခဲ့တယ်အဲကြောင်လျှောက်ခဲ့ဆိုတော့အဲ့ဆိုတော့သူနေွားနေွားပြီးအဲ့လိုအဲ့ပုံမှာပေါ့နော်ညီမရဲ့သုံးသက်ချက်ညီမမြင်ရအဲ့ပုံမှာသူချိနဲ့ဟိုချိနဲ့တဲ့ပုံစံမျိုးတော့ဖြစ်တယ်ပေါ့နော
်ဗီဇာလျှောက်တဲ့အခါမှာရောဘာတွေတည်ထားတယ်လဲစောင်းရင်ရှောင်းရင်ရောဘာတွေရှိလဲ
အင်တာဗျူအာနဲ့ပြေဖို့ဆိုလို့ရှိရင်เนาะအဲဗီဇာများနေညီမတို့ဒီအပွိုင်းမန့်တင်ဖို့ပေါ့နော်ဒီတန်ရုံးမှာအပွိုင်းမန့်တင်ဖို့ I20 ရဲ့နောက်ပြီးတော့အပွိုင်းမန့်တင်လို့ရဖောင်ပေါ့နော် DS160 အဲ့ဒါဖြည့်ရအခါမှာအရန်အရေးကြီးပါတယ် DS160 ဖြည့်ရအခါမှာပေါ့နော်ကိုတိုင်းဖြည့်ဖို့လို့တချို့ကြတော့လေ agent ညီအပ်ထားတယ် agent ညီအပ်ပြီးရော agent ကိုပဲဖြည့်ခိုင်းနေဆိုလို့ရှိရင်အဆင်မပြေဘူးပေါ့နော်တချို့ agent ညီကြတော့လေဟိုဒီကိုအကြောင်းအရာနဲ့ပတ်သက်ပြီးတော့တလွဲတွေပေါ့နော်ဖြည့်ပြီးရမျိုးလည်းရှိရယ်ပေါ့နော်အဲ့ခါကြရင်အဓိကကနင့်နာမှာပိုပဲပေါ့နော်ကို့မှာပဲ effect သွားဖြစ်တဲ့အခါဆိုတော့ DS160 ဖြည့်ရအခါကြရင်ကိုယ်တိုင်လည်းဖြည့်ဖို့လည်းလိုရယ်ပေါ့နော် အဲ့ဒီဟာမှာမမသူကအင်တာဗျူအာကမိလာခဲ့မယ်နီချောင်းမနဲ့ချောင်းလျှောက်လေခုမှထားတော့ကိုကအေးချောင်းအလိုက်ပြီးဆိုလို့ရှိရင်ကိုကတကယ်တမ်းလျှောက်တာနှစ်ချောင်းနှစ်ချောင်းကိုအေးချောင်းချောင်းမရည်ရဲအမှမှာကိုကအင်တာဗျူမှာကိုကပြောလိုက်မယ်ငါချောင်းလျှောက်တာငါဒီချောင်းချောင်းနှစ်ချောင်းလျှောက်တာဆိုရှင်အမှအလွယ်ပါလိမ့်ကိုရဲ့ DS point system မှာဖြည့်ထားတော့တမျိုးသူ့ကိုပြောတော့တမျိုးအဲ့ခါကျရင်ကိုကလိမ့်တယ်လို့ဖြစ်သွားပြီအဲ့ခါကျရင်ပေါ့နော်အမှငါ့ကိုလိမ့်နေတာလားဆိုပြီးသူလည်းတွေးကောင်းတွေးနိုင်တယ်အဲ့တော့ကိုရဲ့ visa ပေါ့နော်ပဲချက်ဖြစ်နိုင်ရင်များတယ်ပေါ့နော်ပြီးသွားရင်ကိုကျောင်းသွားတတ်မှာမှန်တယ်ကိုကျောင်းသွားတတ်မှာဆိုလို့ရှိရင်ကိုကျောင်းသွားတတ်မဲ့အကြောင်းပေါ့နော်အဲ့ဒါကိုလူတူရှင်းပေါ့နော်လူတူရှင်းပြောပြဖို့လိုတယ
်ကဲဂျင်စီတွေဒီတစ်ပတ်တော့ဒီလောက်ပဲနော်ရှေ့တစ်ပတ်တွေကြားလို့ရှိရင်လေဂျင်စီတွေတည်ကျင်တဲ့အကြောင်းအရာတွေကိုရှာဖွေတင်ဆက်ပေးနေတဲ့ဂျင်စီရှိနေတာမလို့ဆက်ဆက်စောင့်ကြည့်ဖို့မမေ့နဲ့နော်တတ
မခင်လေးရဲ့ generation စီစီစင်စင်ပါရှင်အပတ်စဉ်အားကစားကဏ္ဍကိုဆက်ပြီးတော့တင်ဆက်ပေးကြပါတယ်ကိုရနိုင်စူးစီးတင်ပြပေးထားပါတယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အင်္ဂလန်ကကာရာဘောဖလားဘောလုံးပွဲမှာတော့လီဗာပူးအသင်းကအချိန်ပိုမှာတွင်းတဲ့ဂိုးနဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ကာရာဘောဖလားဖိုင်နယ်ကိုလန်ဒန်မြို့ကဝမ်ဘလေးကွင်းကြီးမှာဒီနေ့ကနေနေ့ကကစားခဲ့ကြပြီးတော့လီဗာပူးနဲ့ချယ်ဆီတို့ပိုလူခဲ့ကြတာပါဒီပွဲမှာနှစ်ပတ်အပြန်အလှန်ဂိုးတွေတွင်းခဲ့ပေမဲ့လည်းဗီယာကလူချွန်တယ်လို့ဆိုတာကြောင့်နှစ်သင်းစလုံးဂိုးတွေမရခဲ့သလိုနှစ်သင်းစလုံးတိုင်ထိတာတွေလည်းရှိခဲ့ကြပါတယ်လေဦးအတွက်အနိုင်ဂိုးကိုတော့ဗန်ဒိုက်ကအချိန်ပို118မိနစ်မှာခေါင်းတိုက်တွင်းခဲ့တာကြောင့်နောက်ဆုံးမှာလေဦးကတကူကိုမရှိနဲ့နိုင်ပြီးတော့ကာရာဘောဖလားကိုရသွားခဲ့ပါတယ်လေဦးအသင်းဟာဒီပွဲမှာဒဏ်ရာရကစားသမားတွေအများပြားရှိနေတာကြောင့်လူငယ်တွေအရန်ကစားသမားတွေအများပြားကိုထည့်သုံးသွားခဲ့ပြီးတော့အဲ့လိုဒဏ်ရာရတဲ့သူတွေအများပြားရှိနေတဲ့ဂျာကအခုလိုအနိုင်ရသွားတဲ့အတွက်သူတို့တော့အထူးကြဆုံးစုဖြစ်တယ်ဆိုပြီးတော့လေဝူနီပြရာဂင်ကလောက်ကပြောပါတယ
် more than 20 years easily the most special trophy I ever won
ကျွန်တော်ရဲ့နေ့နဲ့ဆယ်ကျော်နီပြစတန်တစ်ချောင်းမှာတော့ကျွန်တော်နိုင်ဘူးခဲ့သမျှစုဖလားရီထဲမှာဒါအထူးကြဆုံးစုဖလားပ
ါလေဝူနီပြရာဂင်ကလောက်ဟာဒီဘောလုံးရာသီအကုန်မှာအသင်းကနေထွက်တော့မှာဖြစ်တဲ့အတွက်ကလပ်ရဲ့နောက်ဆုံးဘောလုံးရာသီမှာဘလောက်ထိအောင်မြင်မှုတွေယူနိုင်မလဲဆိုတာကိုလည်းအလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်ခင်ဗျာအင်္ဂလန်ဘက်ကနောက်ထပ်ဘောလုံးသတင်းမှာတော့လီဗာပူးရဲ့မြို့ကန်ပြိုင်ဘက် Everton အသင်းဟာပရီးမီးယားလိဂ်ရဲ့စီးမျဉ်းစည်းကမ်းတွေကိုချိုးဖောက်မှုနဲ့ဆယ်မှတ်ရှော့ခံထားရတဲ့ပတ်သက်ပြီးတော့ပြည်တန်ရှော့ပေးဖို့အယူခံဝင်တာအနိုင်ရသွားခဲ့ပါတယ်အဲ့ဒါအတင်းကိုမူလကဆယ်မှတ်ရှော့ထားတာဖြစ်ပြီးတော့အခုကမှတော့ဆယ်မှတ်ကနေ6မှတ်ပဲရှော့လိုက်တယ်လို့ Everton အတင်းနဲ့ Premier League ကတနင်္လာနေ့မှာအတည်ပြုခဲ့ပါတယ်အခုလိုပြည်တန်ရှော့ပေးလိုက်တဲ့အတွက် Everton အတင်းဟာ4မှတ်ပြန်ရပြီးတော့ Premier League မှာလည်းအဆင့်15ကိုပြန်ပြီးတော့တက်သွားခဲ့ပါတယ်ခင်ဗျာပြင်ပမှာတော့ Real Madrid အတင်းမှာကစားနေတဲ့ German ကွင်းလယ်ကစားသမား Toni Kroos ဟာဂျာမနီလိုင်းစဉ်အပြင်အတွက်ပြန်ကစားမယ်လို့ပြီးခဲ့တဲ့ခြားသာရင်းလေးကချိန်ညှာလိုက်ပါတယ်။ Toni Kroos ကသူ့အနေနဲ့လာမဲ့ match လကစပြီးတော့ဂျာမနီလိုင်းစဉ်အသင်းမှာပြန်ကစားတော့မယ်လို့သူ့ရဲ့လူမှုကွန်ရက်ကနေပြောပါတယ်။ဒါကြောင့် Toni Kroos ကိုဂျာမနီနိုင်ငံမှာချင်းပမဲ့ Euro 2024ဥရောပဖလားဘောလုံးပွဲမှာကစားရတာကိုပြန်ပြီးတော့တွေ့ရမှာဖြစ်ပါတယ်။အသက်34နှစ်ရှိဖြစ်တဲ့ Toni Kroos က2010ခုနှစ်မှာဂျာမနီလိုင်းစဉ်ဖြစ်လာခဲ့ပြီးတော့ဂျာမနီအသင်းအတွက်နိုင်ငံကပွဲစုစုပေါင်း106ပွဲကစားပေးထားလည်းဖြစ်ပါတယ်ပြီးခဲ့ Euro 2020ဥရောပဖလားဘောလုံးပွဲမှာတော့အင်္ဂလန်အသင်းကိုဒုတိယအဆင့်ရှုံးထွက်ပွဲစဉ်မှာရှုံးခဲ့ပြီးတဲ့နောက်လက်ရွေးစင်အသင်းကနေအနားယူခဲ့တာပါအဲ့နောက်3နှစ်ကြာမှဂျာမနီလက်ရွေးစင်အသင်းမှာပြန်ပြီးကစားဖို့အခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာဘာစလုံးနဲ့ဘာစလုံးနောက်တန်းလူဟောင်းဒန်နီအာဗတ်ကိုစပိန်နိုင်ငံရဲ့ကတလန်တရားရုံးကတော့ထောင်ဒဏ်၄နှစ်ခွဲချမှတ်လိုက်ပါပြီ။ဒန်နီအာဗတ်ကိုမျိုးသမီးတူကိုလိမ်မိုင်းဆိုင်ရာစော်ကားမှုနဲ့ပြီးခဲ့တဲ့ဖေဖော်ဝါရီ22ရက်နေ့ကဘာစလုံးနာမျိုးကကတလန်တရားရုံးကအဲ့လိုအမိန့်ချမှတ်လိုက်တာပါ။တရားရုံးကအခုလိုဆုံးဖြတ်လိုက်တဲ့အပေါ်မှာချိန်တဲ့လို့တရားလိုရှေ့နေဒေးဗစ်ဆန်းကတော့ပြောပါတယ်
Estamos satisfechos porque al final es una condena que reconoce lo que hemos sabido siempre, la verdad de la víctima.
ဒီအမိန့်နဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကခြေနဲ့ပါတယ်။ဘာလို့လဲဆိုတော့ဒါကကျွန်တော်တို့အမြဲပြောသလိုပဲဖြစ်ခဲ့တဲ့ကိစ္စကိုလက်ခံအသိမှတ်ပြုတာကြောင့်ပါ။
ဒါပေမဲ့လည်းဒါနီအယ်ဗစ်ရဲ့ရှင်းနေ Ines Guardiola ကတော့ဒီအမိန့်နဲ့ပတ်သက်ပြီးတော့အထက်တရားရုံးကိုအယူခံဝင်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ
် Vamos a recurrir la sentencia que sigo creyendo y defendiendo la inocencia del señor Alves
တရားရုံးကဒီအမိန့်ချမှတ်တာကိုကျွန်တော်တို့အယူခံဝင်သွားမှာဖြစ်ပါတယ် Mr. Alves အပြစ်မရှိဘူးလို့ကျွန်မအနေနဲ့ယုံကြည်လက်ခံထားတော့မယ်ဖြစ်ပြီးတော့ဆက်ပြီးတော့လည်းခုခံကာကွယ်သွားမှာပါလေးနှစ်ခွဲဆိုတာကတော့တစ်ဖက်ကရှောက်ထားတယ်လို့မျိုး6နှစ်တို့12နှစ်တို့ဆိုတာထက်တော့အများကြီးတော်ပါသေးတယ်။ဘလို့ပဲဖြစ်ဖြစ်ကျမတို့ကတော့သူ့အနေနဲ့အပြစ်မရှိဘူးလို့ယုံကြည်တဲ့အတွက်ကြောင့်မလို့အယူခံဝင်သွားမှာပါရှင
်။ဒါရီအယ်ဗစ်အနေနဲ့ထောင်ဒဏ်6နှစ်ခွဲအပြင်ကျူးလွန်ခံလာရတဲ့တရားလုံးကိုသူမရဲ့နစ်နာမှုတွေအတွက်ယူရိုတစ်သိန်းခွဲပေးဖို့ကိုလည်းတရားရုံးကဆုံးဖြတ်လိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာကျင်းပတဲ့အခက်အခဲအတားအဆီးတွေကြော်ဖြတ်ပြရတဲ့ဒီအခက်အခဲဖြတ်ကျော်ပြပွဲကိုတော့ကမ္ဘာတော်နိုင်ငံဘောင်းကုံကပြိုင်ပွဲဝင်တဲ့သူတွေဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်။အယ်အူလာပြိုင်ပွဲလို့ခေါ်တဲ့ဒီပြိုင်ပွဲကိုတော့ဆော်ဒီနိုင်ငံကသဲကနာရဲမှာဖီးခဲ့တဲ့စနေနေ့ကကျင်းပခဲ့တာဖြစ်ပါတယ်။ပြိုင်ပွဲမှာတော့အမျိုးသားအမျိုးသမီးတဦးချင်းအပြင်၄ယောက်အသင်းလိုက်ပြိုင်ပွဲဝင်တာတွေလည်းရှိခဲ့ပါတယ်။ဒီပြိုင်ပွဲမှာတော့ပြိုင်ပွဲဝင်တဲ့သူတွေဟာ10ကီလိုမီတာရှည်တဲ့အကွာအဝေးတစ်လျှောက်အခက်အခဲအတားအဆီးမျိုးစုံကိုကြော်ဖြတ်ပြီးတော့ပြိုင်ခဲ့ကြတာဖြစ်ပါတယ်။တောင်ငုံတက်စင်းတွေရေထဲကနေဖြတ်ကူးရတာတွေကျိုးနဲ့တွယ်တက်ရတာတွေဝိုင်းရောက်မောက်သွားရတာစတဲ့အခက်အခဲမျိုးစုံပါဝင်ခဲ့ပြီးတော့အောက်သားသမားတွေဟာ၈နှစ်လောက်ကြာတဲ့အထိပြိုင်ခဲ့ကြရလဲဖြစ်ပါတယ်။မျိုးသားဘက်မှာတော့ဗြိတိန်ကဂျွန်အယ်ဘန်ကအနိုင်ရပြီးတော့အော်စတြေးလျကရိုင်းအက်တင်စ်ကဒုတိယအမေရိကန်ကမတ်ဘရီဒစ်ကတတိယရသွားပါတယ်။မျိုးသမီးဘက်မှာတော့အလီဆာပက်ထရိုဗာကပထမရပြီးတော့နီကိုမရီဆာကဒုတိယယန်ကာပပူဘောကတတိယရသွားခဲ့ပါတယ်။ဒီတိုင်မှာပထမရတဲ့သူကတော့စူဂျင်းငွေဖြစ်တဲ့အမေရိကန်ဒေါ်လာ7000လဲရရှိသွားခဲ့ပါတယ်ခင်ဗျာ။ကျန်းကျန်းနိုင်ငံမှာပြီးခဲ့တဲ့ February 17ရက်နေ့ကရင်တိုင်းမှုနဲ့ကွယ်လွန်သွားခဲ့တဲ့ကျန်းကျန်းနိုင်ငံကမာရသွန်ကမ္ဘာစံချိန်ရှင်Kevin Kipton ရဲ့နာရီအခမ်းအနားကိုတော့ပြီးခဲ့တဲ့တောက်ကြနေ့ကပြုလုပ်ခဲ့ပါတယ် Kipton ရဲ့နာရီအခမ်းအနားကိုကင်ညာနိုင်ငံ Rift Town ကြားက Nairobi မြို့မှာပြုလုပ်ခဲ့ပြီးတော့လက်ရှိကင်ညာသမ္မတ William Ruto နဲ့နိုင်ငံကပြည်ကုန်ပြပွဲချုပ်ဥက္ကဋ္ဌ Sebastian Coe ဝင်လူရာနဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်အသက်24နှစ်သာရှိသေးတဲ့ Kipton ဟာနိုင်ငံကမာရသွန်ပြိုင်ပွဲ3ခုသာဝင်ပြန်ရသေးပြီးတော့အဲဒီ3ခုအတွင်းမှာပဲပြီးခဲ့တဲ့အော်တိုဘာလကကျင်းပခဲ့တဲ့ချီကာဂိုမာရသွန်မှာ2မိနစ်35စက္ကန့်နဲ့ကမ္ဘာစံချိန်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဘရာဇီးလ်နဲ့ဘာစီလိုနာကစားသမားဟောင်းဒက်နစ်အယ်လ်ဗစ်ကိုအာရမပြုခြင်းမှုနဲ့ထောင်နှံပြစ်ဒဏ်ချခံလိုက်တဲ့အကြောင်းဆော်ဒီအာရေဗျာနိုင်ငံကတဲခန္ဓာရဲမှာကျင်းပတဲ့10ကီလိုမီတာအခက်ခဲဖြတ်ကျော်ပြေးပွဲအကြောင်းဒီလိုထူးခြားတဲ့အားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီကနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ကြာသာပတေးနေ့မနေ့ခင်းမှာလဲတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နှာစင်နိုင်ပါတယ်အစီအစဉ်တွေအဆုံးမသတ်ခင်မှာပေါ့ဗိုလ်တပူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတစ်လှည့်ပြောပြပေးပါမယ်ရှင်
ကာဇာမာအပြည့်ရဲ့ရေးနဲ့ဒဇာကန်လွတ်မြောက်ရေးသဘောတူညီချက်သစ်ဖြစ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့ခါတာ၊အစ္စရေးနဲ့ဟာမတ်တို့ကဖြစ်နိုင်ခြင်းမရှိကြောင်းပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပြင်သစ်နိုင်ငံပါရီမြို့မှာဆွေးနွေးခဲ့တဲ့မွတ်စလင်ဥပုပ်လရဲ့အတွင်ရက်ပေါင်း40ကြာအပြည့်ခတ်ရက်စဲမဲ့အစည်းအဝေးကိုတော့ဟာမတ်ဘက်ကသဘောတူလက်ခံဖို့စဉ်းစားနေပါတယ်။ခါတာမှာရောက်နေတဲ့နှစ်ဖက်စလုံးကတာဝန်ရှိသူတွေကတော့အသေးစိတ်အချက်အလက်တွေညှိနှိုင်းဖို့အတွက်ကြိုးစားနေကြပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီရန်ပုံငွေအတွက်ဩစတြေးလျနိုင်ငံရဲ့ရေရော်ထောက်ပံ့ကူညီမှုကိုကျေးဇူးတင်တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံး UNOCHA ကအရင်က Twitter လူမှုကွန်ရက်ဖြစ်တဲ့ X မှာဒီကနေ့ရေးသားထားပါတယ်အကူအညီပမာဏအတိအကျကိုဖော်ပြမထားပေမဲ့ဩစတြေးလျနိုင်ငံကပေးတဲ့အကူအညီတွေကိုမြန်မာနိုင်ငံကလိုအပ်နေသူတွေလက်ထက်ပေးအပ်သွားမှာဖြစ်တဲ့အကြောင်း X လူမှုကွန်ရက်မှာရေးသားထားတာပါကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံး UNOCHA ကတော့မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာမသိမ်းခင်ကလူသားချင်းစာနာမှုအကူအညီလိုအပ်တဲ့သူတသန်းပဲရှိခဲ့ပေမဲ့အာဏာသိမ်းပြီး3နှစ်ကြာမှ18သန်းထိတိုးလာခဲ့တယ်လို့ပြောဆိုထားပါတယ်မြန်မ မြန်မာနိုင်ငံမှာစစ်ကောင်စီကမကြခင်ကထုတ်ပြန်လိုက်တဲ့အရွေရောက်ပြီးလူငယ်တွေစစ်မှုမထမ်းမနေရအမိန်ပေါ်မြန်မာပြည်သူတွေစိုးရင်ပူပန်နေတာကိုစာနာနားလည်မိတဲ့အကြောင်းဗြိတိရှ်တန်ယုံရန်ကုန်အကြီးအကဲမစ္စတာခန်အိုဖလာရတီကရန်ကုန်မှာရှိတဲ့တန်ယုံ Facebook လူမှုကွန်ရက်မှာသတင်းစကားပါထားပါတယ်မြန်မာနိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့တနှစ်တာအတွင်းလေ့လာခဲ့ရတဲ့အရာတွေကိုပြောဆိုရင်းနဲ့မြန်မာနိုင်ငံရဲ့အခြေအနေတချို့ကိုလည်းထည့်သွင်းပြောဆိုထားပါသေးတယ်ရှင
်ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းနဲ့ရောဘတ်ဘတ်စ်ဖြစ်ပါတယ်ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အသံလင့်အစီအစဉ်တွေကိုအသံလွှင့်ပြီးပြီးချင်းည10နာရီကနေ17နာရီမှာလဲတချိန်ပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့တော်ရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program